Welcome to the Voice of America in Burmese.
မင်္ဂလာများကျမ်းမာတော်ရရှင်များရှင် VOA အမေရိကန်တန်ရဲ့2023ခုနှစ်ဒီဇင်ဘာလ1ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုရုပ်သံကားပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်တန်ရွေးစီစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 17803ညလိုင်းဒိုမီတာ32 kHz 9335တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျွန်မဆုမမ
။ဒီစင်ပါတီရဲ့မနေ့ကတော့ဒီခါရပေါင်းတို့ကွန်ရက်တောင်တို့ပဲကနေ
Israel နဲ့ Palestine ဟာမတ်စ်သွေးကြအဖွဲ့ကြားမှာဒီတိုက်ခိုက်မှုတွေဒီကနေ့မှပြန်လည်ပြန်ပြီးတော့လုပ်နေကြပါတယ်။ရာသီဥတုပြောင်းလဲဖောက်ပြန်တဲ့ဆိုးကျိုးကြက်တွေကိုကမ္ဘာတဝှမ်းမှာသူကိုယ်တိုင်မြင်တွေ့နေရတယ်လို့ Britain ဘီယင် Charles ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံရန်ကုန်မန္တလေးစတဲ့မြို့ကြီးတချို့မှာဒီဓာတ်ဆီဆဲတွေဒီကနေ့ရုတ်တရက်တက်သွားပါတယ်။အခုလိုမျိုးဒီထိတ်တန့်ရောက်နေတဲ့တိုင်းငံတကာသတင်းတွေကိုဒီကနေ့ညမှာကြီးညာပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညမှာတော်ရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ဒီကနေ့ဒီဇင်ဘာလ1ရက်နေ့ကိုကူးပြောင်းလာတဲ့အချိန်ညတကောင်ညမှာတော့ KIO ဌာနချုပ်လိုက်ဇာအနီးကိုစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်တာရှိတယ်လို့နေကင်းဘက်မှလည်းလိုက်ဇာမျိုးပေါ်ကိုဂျက်တိုက်လေနေနဲ့ပြန်တန်းတိုက်ခိုက်နေပါတယ်
။ဒီဇင်ဘာ1ရက်မနေ့ကတော့ဒီခါရပေါင်းတို့ကွန်ရက်တောင်တို့ပဲကနေကျော်ရုတ်တိုက်ခါပဝန်းချေဟိုမိုက်ဆပ်ပါနမ်ဆန်ယာနောက်ဟိုမတီးယာစီမံအပ
်ပါဘယ်ရဲ့ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးပြောပြပေးခဲ့တာပါရှင်ဒီသတင်းနဲ့အတူကရင်ပြည်နယ်ကော့ကရိတ်မှာလည်းလေကြောင်းကနေစစ်ကောင်စီကတိုက်ခိုက်နေပါတယ်တိလေးလုံးစစ်စင်ရေးပြင်းထန်လာတဲ့အတွက်ရှမ်းကယားဘက်မှာတော့စစ်ရှောင်းတွေကအတော်လေးကိုအခက်အခဲစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပါတယ်ရခိုင်ဘက်မှာလည်းတိုက်ပွဲတွေပြင်းထန်လို့လမ်းပန်းဆက်သွယ်ရေးပြတ်တောက်နေပါတယ်ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမတ်စုမြတ်မွန်နဲ့အတူပြောပြပေးပါမယ်ရှင်
Israel နဲ့ဒီ Palestine Hamas စစ်သွေးကြားအဖွဲ့ကြားမှာဒီကနေ့တောက်ကြနေကစပြီးတော့အပြန်အလှန်တိုက်ခိုက်မှုတွေပြန်ပြီးလုပ်နေကြပါတယ်။ Israel တစားကံတွေပြန်လည်လွတ်မြောက်လာရေးနဲ့ Gaza ကမ်းမြောင်ဒေသကိုလူသားချင်းစာနာတဲ့အကူအညီတွေပေးပို့နိုင်ရေးအတွက်ခုနှစ်ရက်ကြာယာယီအပြစ်ခတ်ရဆိုင်ထားမှုအဆုံးသတ်ပြီးတော့ဒီကနေ့မှပြန်လည်တိုက်ခိုက်နေကြတာပါ။ယာယီအပြစ်ရသဘောတူညီမှုကိုချိုးဖောက်တယ်လို့နှစ်ဖက်စလုံးကအပြန်အလှန်အပြစ်တင်ပါတယ်။ Israel ဘက်ကို Hamas စစ်သွေးကြားတွေက Rocket ဒုံးတွေနဲ့ပစ်ခတ်တိုက်ခိုက်တယ်လို့ Israel စစ်တပ်ကပြောပါတယ်။ဂါဇာတောင်ပိုင်းခိုင်ယူနစ်မြို့မှာရှိတဲ့သူတွေအနေနဲ့သူတို့ရဲ့လုံခြုံရေးအတွက်နောက်ထပ်တောင်ပိုင်းကိုဆက်သွားဖို့အတွက်အစ္စရေးဘက်ကစာရီကျဲခဲ့ပါတယ်။ပါလက်စတိုင်းနယ်မြေတွေအပေါ်အစ္စရေးစစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေပြန်လည်ဆက်တင်ပြီးနိုင်ပိုင်းအတွင်းမှာသေဆုံးသူ32ယောက်ထက်မနည်းရှိတယ်လို့ဂါဇာဒေသကိုအုပ်ချုပ်တဲ့ဟာမတ်စ်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဂါဇာဒေသမှာအခုထိလက်ပတ်နေဆဲအကြီးဆုံးဆေးရုံမှာစစ်ပွဲအတွင်းဒဏ်ရာရတဲ့ကလေးငယ်လူနာသစ်တွေကိုထပ်ပြီးလက်ခံကူတာမပေးနိုင်တော့ဘူးလို့ UNICEF အကြီးအကဲ James Elder ကX လူမှုကွန်ရက်ပေါ်မှာပြောကြားခဲ့ပါတယ်။ဩစာအရှိန်အဝါရှိသူတွေကလည်းကလေးငယ်တွေတက်ဖြတ်ခန်းနေရတာကိုဘာမှမလုပ်ဘဲဒီတိုင်းကြည့်နေကြတယ်လို့ဆွဆွဲလိုက်တယ်လို့ကလေးတွေပေါ်စစ်စင်နှွှဲနေတာဖြစ်တယ်လို့သူကပြင်းထန်တဲ့အသုံးအနှုန်းတွေနဲ့ဗီဒီယိုနဲ့ပြောကြားခဲ့တာဖြစ်ပါတယ်။ Israel ကိုကြားသာရေးနေကသွားရောက်ခဲ့တဲ့ American နိုင်ငံသားဝင်ကြီး Anthony Blinken ကတော့ Israel အနေနဲ့ Hamas တို့ရဲ့ NDA ကိုရှင်းလင်းတဲ့နေရာမှာအပြစ်မဲ့အမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေထိခိုက်မှုအနည်းဆုံးဖြစ်အောင်လုပ်ဖို့တာဝန်ရှိတယ်လို့ဒီဝင်ကြီးချုပ် Benjamin Netanyahu နဲ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်Israel နဲ့ Hamas ယာယီအပြစ်ခတ်ရဆိုင်ထားတဲ့အတွင်းမှာစစ်သွေးကြွတွေဖမ်းဆီးထားတဲ့တရားခံတရားကြောပြန်လည်လွတ်မြောက်ခဲ့ပြီးတော့ Israel အချင်းထောင်တွေကနေ Palestine အချင်းသား240ကို Israel ဘက်ကပြန်လွှတ်ပေးခဲ့ပါတယ်ရှင်
။ Ukraine သမ္မတကရုရှားနဲ့စစ်ပွဲဟာအဆင့်အင့်တစ်ခုကိုရောက်လာနေပြီးတော့စောင်းရသည့်ရဲ့အေးအေးတန်းကြောင့်ပို့ပြီးတော့မှခက်ခဲစေနိုင်တယ်လို့ပြောဆိုလိုက်ပါတယ်။ Ukraine သမ္မတ Volodymyr Zelensky က AP သတင်းဌာနနဲ့မနေ့ကတီးတဲ့အင်တာဗျူးမှာအခုလိုပြောလိုက်တာဖြစ်ပါတယ်။မျိုးကာလာတို့ကတော့ရုရှားကိုတံပြန်ထိုးစစ်ဆင်ခဲ့တာကလက်နက်နဲ့မြေပြင်အင်အားမလုံလောက်မှုကြောင့်လိုချင်တဲ့ရလက်မရခဲ့ပါဘူးလို့ဆက်ပြောပါရယ်အခုလိုမျိုးအားနည်းချက်တွေရှိခဲ့ပေမဲ့လည်းယူကရိန်းအနေနဲ့လက်လျှော့သွားမှာမဟုတ်ပဲဆက်ပြီးတော့ကြိုးပမ်းပြီးပြန်ပြီးတော့တိုက်သွားမယ်လို့ယူကရိန်းသမ္မတကပြောပါရယ်ယူကရိန်းအနေနဲ့စစ်ပွဲရဲ့အဆင့်အစ်ကိုတက်လန်းနေရပြီးတော့စောင်းရသည်ကအခုလိုမျိုးခံရသည့်ကိုဖြစ်စေကြောင်းနဲ့လက်ရှိအခြေအနေကိုတော့ကျေနပ်မှုရှိကြောင်းသူတို့အနေနဲ့နောက်ဆုံးမှမဟုတ်ကြောင်းကိုလည်းသမ္မတဇယ်လန်စကီကပြောပါတယ်။ဒါပေမဲ့ Israel Hamas စစ်ပွဲကြောင်း Ukraine စစ်ပွဲပဋိပက္ခကိုတော့မှေးမိန်သွားမှာကိုသူကစိုးရိမ်နေပါတယ်။ Israel Hamas စစ်ပွဲကြောင်းနိုင်ငံရေးထိတ်တန့်ဦးစားပေးမှု Ukraine အတွက်လျှော့ချနေပြီးတော့အရင်းမြစ်အကန့်အသတ်ကြောင်းနဲ့စစ်ရေးအကူအညီဆက်ပြီးတော့ရော့ချသွားမှာကိုစိုးရိမ်မိတယ်လို့ Ukraine သမ္မတဇယ်လန်စကီကဆက်ပြီးတော့ရှင်းပြခဲ့ပါတယ်ရှင်။
ပြန်လည်ပြုတ်ဖြစ်လို့မရတဲ့ဒီရာသီဥတုဖောက်ပြန်မှုတွေဖြစ်လိမ့်မယ်လို့သိပ္ပံပညာရှင်တွေဟောအစောကြီးကတည်းကသတိပေးထားတဲ့အခြေအနေကိုအခုရောက်နေပြီလို့ဗြိတိန်တတိယမြောက် Charles ဘုရင်ကသတိပေးလိုက်ပါတယ်ရာသီဥတုပြန်လည်ဖောက်ပြန်တဲ့ဆိုးကျိုးကြက်တွေကိုကမ္ဘာတဝန်းသူကိုယ်တိုင်မြင်တွေ့နေရတယ်လို့ UAE Arab ဆော်ဝါများပြည်ထောင်စုဒူဘိုင်းမှာကျင်းပနေတဲ့ကုလသမဂ္ဂရဲ့ရာသီဥတုဆိုင်ရာညီလာခံ COP28 မှာ Charles ဘုရင်ကပြောကြားခဲ့တာဖြစ်ပါတယ
် Dangers are no longer distant risks.I've seen across the Commonwealth and beyond countless communities which are unable to withstand repeated shocks.
And ye ha let gan ma yaung ni ba bi. Tana ta haya naingan dwe ma da ma ka tabawa be ko a chain chain khan ya lo pyan pi lo nalan ma thu nai ne lu mu a tai wai dwe ko ko rai myet myet twe ke bu ba de. Ya de yu phaw pyan mu chaung bawa shin tai ne thai mu re pyet si song song ka ja ba de. Di dan dwe ko po po pi lo khan ya tu re a twet lat twe ka kwe saw yat mu re a khu lou pho lo at ni ba bi lo Britain Charles Bryan ga pyo cha kha da ba.အခုလက်ရှိကျင်းပနေတဲ့ကုလသမဂ္ဂရဲ့ COP28 ညီလာခံကနေရာသီဥတုဖောက်ပြန်မှုတားဆီးနိုင်ရေးလက်တွေ့အပြောင်းအလဲတွေကိုဆောင်ရွက်နိုင်မယ်လို့မျှော်လင့်တယ်လို့လည်း Charles ဘုရင်ကညီလာခံမိန့်ခွန်းမှာပြောကြားသွားခဲ့ပါတယ်။ကမ္ဘာကြီးပူနွေးလာမှုနဲ့ရာသီဥတုပြောင်းလဲဖောက်ပြန်မှုတားဆီးနိုင်အောင်ဆောင်ရွက်မှုတွေတိုးတက်မှုတချို့ရှိပေမဲ့လည်းအများကြီးအားထုတ်ကြိုးပမ်းဖို့လိုနေသေးတယ်လို့လည်းသူကထောက်ပြသွားပါတယ်။ကမ္ဘာနိုင်ငံပေါင်း130ထက်မနည်းကနိုင်ငံကောင်းဆောင်တွေတဘာဝပတ်ဝန်းကျင်နဲ့ရာသီဥတုဆိုင်ရာကိုယ်စားလှယ်တွေတက်ရောက်နေတဲ့ COP28 ညီလာခံကိုစာသာပရင်းတွေကစတင်ပြီးတော့သတင်းနှစ်ပတ်ကြာကျင်းပနေပါတယ်။တဘာဝဘေးဒဏ်ကြောင့်ထိခိုက်နေတဲ့နိုင်ငံတွေကိုပံ့ပိုးကူညီရေးရန်ပုံငွေထူထောင်ဖို့အတွက်ညီလာခံအစမှသဘောတူညီခဲ့ကြပါတယ်ရှင်။
ဂျပန်နိုင်ငံရဲ့အနောက်တောင်ပိုင်းမှာဗုဒ္ဓဖူးနေတုန်းကဩစပရေးစစ်လေယာဉ်ပြတ်ကျခဲ့တာနဲ့ပတ်သက်တဲ့အသေးစိတ်အကြောင်းရင်းကိုမတင်ပြနိုင်မချင်းအဲ့ဒီလေယာဉ်အမျိုးအစားကိုဆက်ပြီးတော့ပြန်တန်းခြင်းမပြုဖို့ပြောထားတဲ့ကြားကဂျပန်မှာရှိတဲ့ American စစ်တပ်ကဆက်ပြီးတော့ပြန်တန်းနေတဲ့ပေါ်စိုးရိမ်မကင်းဖြစ်မိတယ်လို့ဂျပန်အစိုးရပြောခွင့်ရကပြောဆိုလိုက်ပါတယ်အဲ့ဒီစစ်လေရင်ပြတ်ကျခဲ့တာအတွက်အချိန်ချင်းတောင်းထားတဲ့သတင်းအချက်အလက်တွေအလုံးလောက်အမေရိကန်ဘက်ကမပိုပေးသေးခင်မှာပဲအခုလိုမျိုးဆက်မောင်းပြီးတော့ပြန်တန်းနေတာလို့လည်းဂျပန်အစိုးရအဖွဲ့အတွင်းဝင်ချုပ်ဟီရိုကာဆုမာဆူနူကပြောပါတယ်ရဟတ်ယင်လိုလည်းဆင်းသက်နိုင်တဲ့ hybrid အမျိုးအစားဒီစစ်လေရင်ဟာကျူရှူးကျွန်းမှာရှိတဲ့ကိုကားရှိမမြို့ရဲ့တောင်ဘက်ကျင်းတစ်ခုမှာလေ့ကျင့်ရေးလုပ်နေတဲ့အချိန်မှာပြတ်ကျခဲ့တာဖြစ်ပြီးတော့လေယာဉ်ပေါ်မှာပါလာတဲ့သူတဦးသေဆုံးပြီးတော့ကြံ၈ဦးကလေယာဉ်နဲ့အတူပျောက်ဆုံးနေဆဲဖြစ်ပါတယ်။အဲ့ဒီလေယာဉ်ပြတ်ကျရတဲ့အကြောင်းရင်းကိုတော့တဲတဲကွဲကွဲမသိရသေးပါဘူး။ပျောက်ဆုံးနေတဲ့သူတွေကိုရှာဖွေတာမှာတော့အမေရိကန်တပ်သားတွေကထတ်တိုးပြီးတော့ဂျပန်ကမ်းခြေစောင့်တက်တဲ့စစ်ပွဲတွေနဲ့ဒီစစ်သည်မော်တွေနဲ့အတူပို့ပြီးတော့မှကြကြဲပြက်ပြက်ဆက်ပြီးလုပ်နေပါတယ်လို့ဂျပန်အရာရှိတွေကပြောပါတယ်။အမေရိကန်စစ်ဌာနချုပ်ပန်တဂွန်ဘက်ကတော့အဲ့ဒီစစ်လေယာဉ်တွေဂျပန်မှာဆက်ပြန့်နှံ့နေဆဲဖြစ်တယ်ဆိုတာကိုပြောထားပြီးတော့ပန်တဂွန်ဒုတိယပြောခွင့်ရဆာဘရင်းစင်ကလည်းဂျပန်ဘက်ကအခုလိုမျိုးမြေပြင်ကိုဆင်းသက်ရန်နာပေးဖို့ပြောတာမသိရသေးဘူးလို့မနေ့တုန်းကပြောဆိုထားပါတယ်ရှင
် VOA American အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ကြောက်ကြနေကြပဲအတွက်နိုင်ငံတကာသတင်းတွေကို VOA မြန်မာပိုင်းကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်။မြန်မာနိုင်ငံရန်ကုန်မန္တလေးစတဲ့မြို့ကြီးတချို့မှာဓာတ်ဆီဈေးတွေဒီကနေ့ရုတ်တရက်ခုန်တက်သွားပါတယ်။တချို့ဆိုင်တွေမှာဆိုရင်ဝယ်လို့မရဖြစ်နေတယ်လို့မြို့ကန်တချို့ကပြောပါတယ်။Octane 92အမျိုးအစားဓာတ်ဆီတလီတာဈေးကမနေ့နိုဝင်ဘာ30ရက်နေ့တုန်းက2180ကျပ်ရှိရာကနေပြီးတော့ဒီကနေ့တရက်နေ့မှာတော့တလီတာကို2510ကျပ်ဈေးတက်သွားတာဖြစ်ပါတယ်။ဒီဇယ်ဆီဈေးကတော့တိတိတတ်တာတက်သွားတာမတွေ့ရပါဘူး။ Octane 95အမျိုးအစားဓာတ်ဆီကလည်းတလီတာ2300ကျပ်ကနေဒီကနေ့2640ကျပ်ကိုတက်သွားပါတယ်။ဆီဈေးတွေကတလီတာကို340လောက်တက်သွားတာကြောင့်တရက်ထဲ15ရာခိုင်နှုန်းလောက်တက်သွားတာဖြစ်တယ်လို့ရန်ကုန်မှာနေတဲ့လုပ်ငန်းရှင်တယောက်ကပြောပါတယ်။ဓာတ်ဆီဆိုင်ကိုကိုယ်တိုင်ရောက်ခဲ့တဲ့နောက်တစ်ယောက်ကလည်း95အမျိုးအစားဆိုရင်ဈေးတက်တာသာတွေးကြရပြီးတော့စီဖြည့်ဖို့စီမရှိဘူးလို့ VO မြန်မာပိုင်းကိုပြောပြပါရတယ်။မန္တလေးမြို့မှာလည်းဓာတ်ဆီဈေးတွေ15ရာခိုင်နှုန်းဝင်းကျင်ဒီကနေ့တက်သွားတယ်လို့စီဈေးနှုန်းတွေကိုကိုးကားပြီးတော့စီးပွားရေးလုပ်ငန်းရှင်တွေကပြောကြပါရတယ်။ဆက်သုံးစီလုပ်ငန်းလုပ်သူတွေအနေနဲ့အပြင်ပေါက်ဈေးထက်နည်းတဲ့ဗဟိုဘဏ်သတ်မှတ်ဒေါ်လာဈေးနဲ့ဓာတ်ဆီကိုဝယ်ခဲ့ရတာနေပြီးတော့ဒီကနေ့ဆက်ပြီးတော့အပြင်မှောင်ခိုဒေါ်လာပေါက်ဈေးနဲ့ဝယ်ယူရတာကြောင့်ဓာတ်ဆီဈေးတွေတက်သွားရတာလို့လုပ်ငန်းရှင်တွေကရှင်းပြပါဗျ။ဒေါ်လာငွေလွှဲနှုန်းကိုဗဟိုဘဏ်ကမြန်မာငွေ2940ကျပ်ဝန်းကျင်သတ်မှတ်ထားတာပါ။ဆက်သုံးစီလုပ်ငန်းရှင်တွေအနေနဲ့အဲ့ဒီနှုန်းနဲ့မဟုတ်ဘဲအပြင်မှောင်ခိုပေါက်ဈေးဖြစ်နေတဲ့ဒေါ်လာကို 3400ကနေ3500ကျပ်ဈေးနဲ့ဝယ်ယူခဲ့ကြရတာဖြစ်ပါတယ်။ဒါရင်မကရှေ့သတင်းမှတ်ကစပြီးတော့စက်မှုစုံတွေအတွက်73စီတွေကိုစစ်ကောင်စီကခွဲရမ်းနဲ့ရောင်းချပေးတော့မှာမဟုတ်ပဲကုန်သည်များနဲ့စက်မှုလက်မလုပ်ငန်းရှင်များအတင်းချုပ် UMFCCI နဲ့စက်မှုစုံတွေကကိုယ့်အစီအစဉ်နဲ့ကိုယ်ဝယ်ယူသုံးစွဲချဖို့ညွှန်ကြားထားတယ်လို့စက်မှုစုံလုပ်ငန်းရှင်တွေကပြောနေကြပါတယ်ရှင်။
တိုက်ပွဲတွေပြင်းထန်ဖြစ်ပွားနေတဲ့မြန်မာနိုင်ငံမြောက်ပိုင်းလောက်ကင်ဒေသမှာပိတ်မိနေတဲ့မလေးရှားနိုင်ငံသား121ယောက်ဟာမလေးရှားနိုင်ငံကွာလာလမ်ပူလေဆိပ်ကိုဒီကနေ့ပြန်ရောက်ရှိလာပြီလို့မလေးရှားနိုင်ငံသားရေးဝန်ကြီးဌာနပြောတာကိုကိုးကားပြီးတော့ The Sun သတင်းမှာရေးသားဖော်ပြပါဗျ။အသက်20ကနေပြီးတော့50အရွယ်ကြားမလေးရှားနိုင်ငံသားအများစုဟာအွန်လိုင်းကနေလိမ်ညာတဲ့စိုက်ဘာရာဇဝတ်မှုတွေမှာအတင်းကျပ်အခိုင်းခံရသူတွေဖြစ်တယ်လို့မလေးရှားအရာရှိတွေကပြောပါဗျ။သူတို့နဲ့အတူအင်ဒိုနီးရှားနိုင်ငံသားတဦးလည်းတရုတ်နိုင်ငံကူမင်းကနေတဆင့်မလေးရှားနိုင်ငံကိုပြန်ရောက်လာပါတယ်။လောက်ကိုင်းမှာပိတ်မိနေတဲ့မလေးရှားနိုင်ငံသားကစုစုပေါင်း128ယောက်ရှိပါတယ်။အခု121ယောက်ပြန်ရောက်လာတဲ့အတွက်9ယောက်ကြံသေးကြောင်းနဲ့ကြံနေတဲ့သူတွေကိုကယ်တင်နိုင်မှုအတွက်ဆက်ပြီးတော့ကြိုးပမ်းသွားမယ်အကြောင်းမလေးရှားနိုင်ငံဒုတိယနိုင်ငံသားရေးဝန်ကြီးဒါတုမိုဟာမက်အယ်လာမင်ကဒီကနေ့ကွာလာလမ်ပူလေဆိပ်မှာသတင်းတောက်တွေကိုပြောခဲ့ပါတယ်ရှင်
တောင်တရုတ်ပင်လယ်အတွင်းမှာတရုတ်နဲ့ရေပိုင်နဲ့အရင်ပွားနေတဲ့ဒီ Spratly ကျွန်းစုတွေကအကြီးဆုံးကျွန်းဖြစ်တဲ့တတူးကျွန်းမှာဖိလစ်ပိုင်နိုင်ငံကစောင့်ကြည့်လေ့လာရေးစခန်းတစ်ခုကိုဒီကနေ့ဖွင့်လှစ်လိုက်ပါတယ်အသစ်ဆောက်ထားတဲ့နှစ်ထပ်အဆောက်အဦးမှာဒီအစင်းမြင့်ဂျိုရုဆက်သွယ်ရေးရေဒါတွေတင်မောသွားလာမှုတွေကိုခြေရာကောက်နိုင်တဲ့စနစ်တွေလေ့လာစောင့်ကြည့်ရေးကိရိယာတွေတက်ဆင်ပြီးတော့ရေပိုင်နဲ့ထဲမှာတရုတ်ရဲ့လှုပ်ရှားမှုတွေမတော်တဆဖြစ်မှုတွေကိုစောင့်ကြည့်သွားမှာဖြစ်တယ်လို့ဖိလစ်ပိုင်လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။မဟာဗျူဟာကျတဲ့ရေလမ်းကြောင်းမှာတရုတ်ရဲ့ဗိုလ်ကြားမှုကိုတံပြန်ဖို့ American, Australian နိုင်ငံတို့နဲ့ပေါင်းပြီးတော့ကင်းလဲမှုတွေလှုပ်သွားဖို့အစီအစဉ်ရှိတယ်လို့လည်းပြောပါတယ်။အာရှမှာအမေရိကန်ရဲ့တက်တန်းအရှိဆုံးမဟာမိတ်နိုင်ငံဖြစ်တဲ့ဖိလစ်ပိုင်နိုင်ငံဘက်ကရက်တီကာကွယ်သွားမယ်လို့ American ပြည်ထောင်စုကပြောကြားထားပါတယ်။နိုင်ငံသားတပ်တွေကင်းလှည့်တာကိုဖိလစ်ပိုင်ကခွင့်ပြုပြီးပဋိပက္ခကိုဖန်တီးတာလို့တရုတ်စစ်တပ်ကတော့တုံ့ပြန်ကာကွယ်နေပါတယ်။တရုတ်နိုင်ငံဘက်ကဒီခါမှာတုံ့ပြန်ကန့်ကွက်နေပါတယ်။တရုတ်နိုင်ငံဘက်ကသူပိုင်အဖြစ်အခိုင်အမာပြောပြီးတော့တရုတ်ရေယာဉ်တွေမကြာခဏဖြတ်တန်းသွားနေတာကိုစောင့်ကြည့်မှာဖြစ်တယ်လို့ဒီနယ်နိမိတ်ထဲဖြတ်တန်းသွားလာနေတဲ့နိုင်ငံတကာတင်မောတွေဖြတ်တန်းသွားလာမှုကိုဖိလစ်ပိုင်ကမ်းခြေဆောင်တပ်ဖွဲ့အနေနဲ့ထိထိရောက်ရောက်စောင့်ကြည့်နေမှာဖြစ်တယ်လို့ဒီဖိလစ်ပိုင်အမျိုးသားအကြံပေးအက်ဒဝါဒိုအန်နိုကဒီကနေ့တစ်တူးကျွန်းမှာပြောကြားခဲ့ပါတယ်ရေပြင်နယ်နိမိတ်ပိုင်းဆိုင်မှုအငင်းပွားနေတဲ့တရုတ်နဲ့ဖိလစ်ပိုင်နှစ်နိုင်ငံကြားတင်မောတွေထိတိုက်မှုနဲ့တင်းနာမှာမှုတွေမကြာခဏဖြစ်ပွားနေပါတယ်ရှင
်မြောက်ကိုရီးယားကောင်းဆောင်ဟာလေတဲ့ဌာနချုပ်ကိုတွားပြီးတော့စီးရဲရအသင့်ပြင်ထားဖို့စော်ဩထားကြောင်းနိုင်ငံပိုင်သတင်းမှာဖော်ပြပါတယ်ကောင်းဆောင်ကင်ဂျုံအင်းကသူ့ရဲ့သမီးဖြစ်သူနဲ့တွဲပြီးတော့မနေ့တုန်းကကြားရောက်ခဲ့တဲ့လေတဲ့စစ်တီများနေအခမ်းအနားတက်ရောက်ခဲ့တာဖြစ်ပြီးတော့ဘလို့ရန်ဆမှုကိုမဆိုတုံ့ပြန်နိုင်မှုစစ်ရေးအသည့်အနေထားရှိဖို့ပြောကြားခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ပတ်တုန်းကမြောက်ကိုရီးယားရဲ့ထောက်လန်းရေးဂျိုဒူအာကာသထဲကိုလွတ်တင်ခဲ့ပြီးတော့အမေရိကန်ဘက်ကနောက်ထပ်ပိတ်ဆို့တန်းခတ်မှုအစ်စ်တွေလုပ်မယ်လို့ပြောချိန်မှာပဲမြောက်ကိုရီးယားကောင်းဆောင်ဘက်ကရန်သူတွေရဲ့ဘလို့ရန်ဆမှုကိုမဆိုဆိုတာကိုထည့်ပြောခဲ့တာဖြစ်ပါတယ်ရှင်။တောက်ကြများရဲ့ထိတ်တန့်ရောက်သတင်းတွေကိုမဆုမျက်မော်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါလေရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါမယ်အရင်ဆုံးတော့ဒီ KIO ဌာနချုပ်လိုက်စားအနီးမှာစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့သတင်းကိုတင်ပြပေးကြပါမယ်ဒီဇင်ဘာလ၁ရက်နေ့ကိုကူးပြောင်းလာတဲ့အချိန်ညတကောင်ရံမှာတော့ KIO ဌာနချုပ်လိုက်စားအနီးကိုစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်တာရှိခဲ့တယ်လို့နေကင်းဘက်မှာလည်းလိုက်စားမျိုးပေါ်ကိုဂျက်တိုက်လေရင်ဒဇင်ပြန်တန်းလာတာကြောင့်ကချင်ဘက်ကစစ်ရေးအခြေအနေကတင်းမာလာနေပြီလို့ KIO ကပြောပါတယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာလည်းတိုက်ပွဲတွေကဆက်လက်ဖြစ်ပွားနေပြီးတော့ TLLA ကဒီကနေ့မနေ့အစောပိုင်းမှာတော့တပ်စခန်းနှစ်ခုကိုသိမ်းယူလိုက်ပါတယ်။ကချင်ဒေသကစစ်ရေးတင်းမာလင်းတဲ့အခြေအနေရှမ်းမြောက်ဒေသမှာတိုက်ပွဲတွေဆက်ပြီးပြင်းထန်နေတဲ့အနေအထားတွေကိုရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ပြောပြပေးပါမယ်
။ကချင်ပြည်နယ်လွတ်လပ်ရေးအဖွဲ့ KNO ဌာနချုပ်အခြေစိုက်ရာကချင်ပြည်နယ်ဝိုင်းမော်မြို့နယ်မှာရှိတဲ့လိုင်စာအနီးမှာကာလတော်ကြာတိုက်ပွဲတွေငြိမ်သက်နေရကမင်းညတကောင်ရံအချိန်မှာတော့ပြစ်ခတ်မှုတွေပြန်လဲစတင်ခဲ့တာပါဒီပြစ်ခတ်မှုဟာဌာနချုပ်လိုက်စားအနီးကျေးရွာတွေဘက်ကိုအဓိကပြစ်ခတ်ခဲ့တာဖြစ်ကြောင်းနဲ့အနည်းဆုံး10ချက်ကျော်ခန့်ရှိကြောင်း KIO ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်မင်းကညတကောင်ရံ12နှစ်ဝန်းကျင်လောက်ဒီစင်ပါတီရဲ့မင်းကတော့အာဒီခါရတောင်တို့ဘုံတွေတောင်တို့ပဲကနေကျော်ရုတ်လိုက်စားပတ်ဝန်းကျင်ဟိုမိုက်ဆပ်ပါနမ်ဆန်ယာနော်ဟိုမတီးရအစိမနာဘက်မှာလက်နဲ့ချင်းနဲ့ရမ်းပစ်တာတော့ရှိပါတယ်အကျင်ကတော့30ကျော်လောက်တော့ရှိပြီတင်တယ်ဒီရတော့မတီးဘူးเนาะညတကောင် ဒီမောကြတဲ့ချင်းဆိုတော့
ဒီနေ့နေကင်းပိုင်းမှာလဲလိုင်ဆောင်မျိုးဘော်ကိုတိုက်လီရင်နေလာရဝဲပြန်တာရှိတာကြောင့်စီးရဲအခြေအနေဟာပြန်လဲတင်းမာနေကြောင်းအခုလိုဆက်ပြောပါတယ
်ဒီနေ့ကတော့ခုနနနာရီဝန်းကျင်လောက်ပါဒီလိုက်စားအပေါ်ကနေသူတို့ရဲ့ဒီဖိုက်တာဇီးလဲပြန်တားနေတာတော့တွေ့ရပါတယ်နောက်ဟိုကျွန်တော်တို့လိုက်ဆင်ပွန်းပဲပါလဲအဲ့ဒီလေရင်ကတော့တက်လက်ဆင်လက်ဖြစ်တာတော့ရှိပါတယ်နေနေတော့ဘယ်လိုပြောမှလဲအစည်းအဝေးချင်နေရတော့လည်းတင်းမာတဲ့နေထားတော့ရှိပါတယ်
။နိုဝင်ဘာလ30ရက်နေ့မွန်းညင်းမြို့နယ်အတွင်းကစစ်ကောင်စီရဲ့ရွှေငင်းကြားအမည်ရှိတပ်စခန်းကို KIA တိုင်ရင်းငါးကသိမ်းပိုက်တာရှိကြောင်းကြားသိရပေမဲ့အောက်ခြေကသတင်းပေးပို့တာမရှိသေးကြောင်းပြောပါတယ်။ KIA ဌာနချုပ်လိုင်ဇာဒေတာမှာဒီနေ့ဇူလိုင်လဆန်းကတည်းကတိုက်ပွဲတွေစတင်ခဲ့ပြီးရှမ်းမြောက်ဒေတာက10-20စစ်စင်ရေးမတိုင်မီအထိဝိုင်းမော်နဲ့မိုးမောင်မြို့နယ်ဗမော်မြစ်ကြီးနားလမ်းတစ်လျှောက်မှာတိုက်ပွဲတွေပြင်းထန်ခဲ့တာပါ10-20စစ်စင်ရေးနောက်ပိုင်းမှာတော့လိုင်ဇာဒေတာမှာတိုက်ပွဲတွေငြိမ်သက်နေခဲ့ပြီးဒီဇင်ဘာလ1ရက်နေ့ကူးပြောင်းချိန်မှာပြစ်ခတ်တာတွေပြန်လည်စတင်ခဲ့တာပါဒီဇင်ဘာလဟာခရီးယန်ဘာသာဝင်တွေအတွက်အထွတ်မြတ်လဖြစ်တာကြောင့်အခုလိုဒီဇင်ဘာ1ရက်နေ့ကိုကူးပြောင်းလာချိန်ပြစ်ခတ်တဲ့အပေါ်ဝေဖန်တာတွေလည်းရှိနေပါတယ်ရှမ်းမြောက်ဒေတာဘက်မှာတော့ဒီနေ့လည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေရှိပါတယ်ဒီမနေ့မှာတော့တအောင် TNL ကစစ်ကောင်စီစခန်းနှစ်ခုကိုထပ်မံတည်ယူခဲ့ကြောင်း PSLF TNL ရဲ့ပြောရေးဆိုခွင့်ရှိသူယုံတာဝန်ခံကပြောပါတယ
်အာမူဆယ်မျိုးနံပေါ်တက်စကန်ကိုစမဲသောပိုင်းမှာဝင်ရောက်ပြီးတော့မှတင်ဆက်ရှင်နေနိုင်ခဲ့တယ်အဲဒီစကန်ကတော့ပြီးခဲ့တဲ့နိုဝင်ဘာ29ရက်နေ့ကတိုက်ခဲ့တယ်ပေါ့နော်ဒီနေ့ရောက်မှာပဲတော့အပြည့်ရှင်းနိုင်ခဲ့တယ်အဲ့မှာဆိုစစ်တုံးပန်းနှူးရှိမယ်ပြင်းလည်းနဲ့ခရရနဲ့လည်းတိတ်ဆိတ်မိတာလည်းရှိတယ်နောက်တစ်ခုကဒီတီဘောအစင်အင်းရဲတပ်ကံကိုပေးရမိတယ်ပြီးတော့အဲ့မှာလည်းရဲသားနှူးနဲ့လည်းနဲ့ခရရတိတ်ဆိတ်ရမိတာလည်းရှိတယ
်ရှမ်းမြောက်ဒေသအတွင်းသတင်းတွေကိုအစင်တစိုက်ဖော်ပြနေတဲ့ရွှေဖီမြေသတင်းဌာနကတော့နမ်ခမ်းမြို့နယ်ဘက်မှာလေကြောင်းကဘုံကျဲတက်ခတ်တာကြောင့်တားအမိနှစ်ယောက်ထိခိုက်ကြောင်းဖော်ပြပါတယ်TNL ပြောရေးဆိုခွင့်ရှိသူကတော့နမ်ခမ်းဘက်ကတိုက်ပွဲသတင်းမရသေးကြောင်းပြောပါတယ်။ကိုကန့်ဒေတာဘက်ကအခြေအနေကိုတော့ MNDAA ကဒီနေ့ထုတ်ပြန်တာမရှိသေးသလိုပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ရမှာလဲဆက်သွယ်လို့မရပါဘူးခင်ဗျာ
။ဒီဇင်ဘာလတရနေ့ကူးပြောင်းလာတဲ့အချိန်ညသကောင်ရံမှာ KIO ဌာနချုပ်လိုင်ဇာအနီးကိုစစ်ကောင်စီဘက်ကတိုက်ခိုက်လာနေတဲ့အခြေအနေကိုကိုဇော်ဝင်းလိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တဆက်သေးပါပဲကရင်ပြည်နယ်ကော့ဂရိတ်ဘက်မှာလည်းလေကြောင်းကနေစစ်ကောင်စီကတိုက်ခိုက်နေတဲ့သတင်းကိုတင်ပြပေးကြပါတယ်။ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ထဲမှာနိုမာလာ30ရက်နေ့ညသကောင်ကနေစပြီးတော့စစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်နေတယ်လို့မနေ့3နာရီကျော်အချိန်ကနေစပြီးတော့စစ်ကောင်စီတပ်တွေနဲ့ KNU KNLA ကရင်မျိုးသားလူမျိုးရေးတပ်နဲ့ PDF ပူးပေါင်းတပ်တို့ကြားမှာလည်းတိုက်ပွဲတွေကအတော်လေးပြင်းထန်နေပါတယ်ဒီလိုမျိုးတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတဲ့အတွက်အာရှလမ်းမကြီးမှာလည်းကားတွေရာနဲ့ချီပြီးတော့ပိတ်ဆို့မှုတွေဖြစ်နေပါတယ်ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်
စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNU KNL PDF ပူးပေါင်းတပ်တွေကြားကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာမနေ့3နာရီကျော်အချိန်ကစပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့အတွက်အာရှလမ်းမကြီးမှာလည်းကားတွေရာနဲ့ချီပြီးပိတ်ဆို့နေသလိုလူတွေလည်းဘေးလွတ်ရာဘုံခိုကျင်းနေတဲ့ရှောင်ပုန်းနေရပါတယ်။တစ်နေ့လုံးလေကြောင်းကနေတိုက်ခိုက်နေတဲ့အတွက်ဒေသခံတွေသေဆုံးဒဏ်ရာရတာတွေရှိနေပြီးအာရှလမ်းတစ်လျှောက်ကားတွေပိတ်ဆို့နေတယ်ဆိုပြီးကုံတဲ့တူကပြောပါတယ
်အချိန်ကတော့လေနဲ့ဖြစ်နေတဲ့တော့မအချိန်ကမကောင်းဘူ
းဟုတ်ကဲ
့ပိတ်မိနေရတယ်လေတော့မဲဆွေရတော့မြန်တော့လည်းဆုံးမရလေဟုတ်တယ်ကားတွေကခီးတဲ့တွေအများကြီးပဲညနာမှလည်းချနေပြီညနာမှလည်းပြစ်နေပြီငါဘယ်တော့မှသွားရဲဘူးလေသူကမသွားရဲဘူးချလိုက်ဒီတည်းချလိုက်တာလေနဲ့ဖြစ်တယ်ပိတ်ပြီလေလောကပိတ်သွားပြီလေအကောင်ပိတ်သွားပြီ
ဒီဇင်မာလတရနေ့မနေ့အစောပိုင်းအချိန်ကစစ်ကောင်စီကလေချောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ကော့ကရိတ်မြို့တောင်ပိုင်းမှာရှိတဲ့အန်ဖကြီးကျေးရွာကနေတလုံးပေါ်မှာဘုံသီးကျခဲ့ရမှာအမျိုးသမီးတဦးသေဆုံးခဲ့ပြီးအမျိုးသားတဦးလည်းဦးခေါင်းမှာဒဏ်ရာရပြင်းထန်စွာရရှိခဲ့တယ်လို့ဆိုပါတယ်။ညသကောင်ရံအချိန်ကစပြီးစစ်ကောင်စီတပ်တွေကရွာတွေဘက်ကိုလေကြောင်းကနေတိုက်ခတ်ခဲ့တာကြောင့်မနေ့ပိုင်းမှာနှစ်ဖက်တိုက်ပွဲတွေစတင်ဖြစ်ခဲ့ပြီးညနေပိုင်းထိတိုက်ပွဲတွေဖြစ်နေတယ်လို့လည်းပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပါတယ်။
ဟုတ်ကဲ့ဒီနေ့ကတော့ကျွန်တော်တို့မြို့ချင်းတိုက်ပွဲအတွက်ကျွန်တော်ဟိုကေ KNUPNL PDF ပူပေါင်းတပ်ဖွဲ့တွေအကောက်ကြီးမျိုးကိုမနေ့3နာရီကနေစပြီးတော့ထိုးစစ်ဆင်တိုက်ခိုက်တာပေါ့နော်အခုချိန်ဒီတိုက်ပွဲတွေဆက်လက်ဖြစ်နေတော့မှာ၄င်းနဲ့ရောဟတ်စင်းနဲ့ပါအတင်းတင်းစစပစ်ချက်နေရတော့၄င်းနဲ့လည်းလာဖြစ်တယ်ဟို တနေ့ကိုမနာဝဘူးပေါ့နော်ဟိုအဲ့လိုမျိုးအနေသားကြီးကိုတိုက်ပွဲပြင်းထန်နေ
အာရှလန်တလျှောက်တိုက်ပွဲတွေပြင်းထန်နေတဲ့အတွက်လမ်းတွေပိတ်ထားရပြီးကားငယ်တချို့ကတော့ထိုကော်ကိုလမ်းဘက်ကနေမောင်းနှင်ဖို့အတွက်ထွက်ခွာသွားတာတွေလည်းရှိတယ်လို့လည်းခရီးသွားကုန်သည်တဦးကပြောပါတယ်
တချို့ကားလေးတွေကတော့ထိုကော်ကိုလမ်းနဲ့သွားနေတဲ့လူတွေဟုတ်ပြသွားနေပြီးဘာထူးလဲတော့မသိသွားလို့ရလားမရလားမသိဘူးသူတို့ကျော်ဖြစ်လမ်းသွားကုန်ပြီနေတော့ပိတ်ပြီးနေလူတွေကားကြီးကသွားမရတယ်ပဲလား
ကော်ပိုရိတ်လိုင်းဝတရားဂိတ်ဂျာပန်အဝိုင်းမြို့အဝင်နေရာတွေမှာနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပြီးစစ်မှုလေယာဉ်ယုံစီပင်ယုံနေနှမ်းမှာလဲမီးလောင်မှုတွေဖြစ်ပေါ်နေပါတယ်လက်ရှိတိုက်ပွဲဖြစ်နေတဲ့ကော်ပိုရိတ်မြို့အနီးပတ်ဝန်းကျင်မှာစစ်ကောင်စီကလေကြောင်းကနေအနည်းဆုံး3ချိန်ထက်မနည်းဘုံကျဲတိုက်ခိုက်တာအပြင်ကင်းထောက်လေယာဉ်တွေပြန်တန်းလာရှိနေတယ်လို့လဲဆိုပါတယ်ရှင်
ကတော့ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ထဲမှာစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်နေတဲ့အကြောင်းသတင်းကိုမအေးအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့တလေးလုံးစစ်တင်စစ်စင်ရေးစတင်လိုက်ကြတဲ့ကရှမ်းပြည်နယ်ကယားပြည်နယ်နယ်စပ်မှာရှိတဲ့မြို့ကန်ပြည်သူတွေစားနေရိတ်ခါအခက်အခဲကြုံနေရတဲ့အခြေအနေကိုတင်ပြပေးကြပါမယ်တလေးလုံးစစ်စင်ရေးစတင်လိုက်ကြတဲ့ကရှမ်းပြည်တောင်ပိုင်းမိုးပြဲမြို့ကန်တွေကမြို့လုံးကျွတ်နေပါမြို့ကိုစွန့်ခွာပြီးတော့ဘေးလူရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။လက်ရှိမှာလည်းမိုးပြဲဘက်မှာမကြာခဏပြစ်ခတ်တိုက်ခိုက်တန်းတွေရှိနေစေမို့လို့ဘေးအန္တရာယ်ကိုစိုးရိမ်ရတဲ့အတွက်နေရက်ကိုမပြောင်းနိုင်ကြသေးဘူးလို့မြို့ကန်တွေက VOA မြန်မာပိုင်းကိုပြောပါတယ်တိုက်ပွဲကြောင့်မြို့ကန်အများစုကအသက်ဘေးကနေလွတ်အောင်လို့ရုတ်တရက်ထွက်ပြေးတိမ်းရှောင်ခဲ့ကြရတာမို့စားနပ်ရိက္ခာနဲ့အသုံးဆောင်ပစ္စည်းတွေလည်းသူတို့တယ်မသွားနိုင်ကြပါဘူးတချို့စစ်ရှောင်တွေကတော့ချီးငှားပြီးတော့စားတောက်နေရပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးမက်မြတ်ဒဇင်အောင်ပြောပြပေးပါမယ
်ရှမ်းကင်နီဒေသမှာနိုမာ17ရက်နေ့ကတလီလုံးစစ်စင်စားကြတဲ့ကလိုက်ကော်ဒီမော့ဆိုမိုးပြဲဖဲခုံစတဲ့မြို့တွေမှာရှိတဲ့စစ်ကောင်စီစစ်ဆေးဂိတ်တွေနဲ့တပ်စခန်းတွေကိုမြူတော်လိုင်းအင်အားစုတွေကတပြိုင်တည်းတိုက်ခိုက်သိမ်းယူပြီးတော့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။တလီလုံးစစ်စီတိုက်ပွဲတွေကြောင့်မိုးပြဲမြို့ကန်တွေတမျိုးလုံးနှီးပါအိုးရင်စွန့်ခွာပြီးတော့ဘေးလူရကိုတိမ်းရှောင်နေရတာမှာအခုချိန်ထိနေရမပြောင်းနိုင်ကြသေးဘူးလို့မြို့ကန်တဦးက VOA ကိုပြောပါတယ်
။တလီလုံးစစ်စီကစပြီးမှလည်းဒီနေရစွန့်ခွာရတာပဲလေတိုက်ပွဲတွေကနေအနားမြို့ပေါ်နေရာနားပြီးတော့ဒီချက်ပြောင်းမလာသေးပါဘူး။မြို့လုံးကျူချောင်းနေရတာပဲအခုတော့
မြို့ကန်အများစုကအသက်ပေးလို့အောင်ချက်ချင်းဆိုသလိုပြေးလွှားလာကြရပြီးစားနပ်ရိက္ခာနဲ့အစားအသောက်တွေဘာပစ္စည်းမှမပါလာပါဘူးတချို့သူတွေကတော့ကိုယ်နဲ့ပါလာတဲ့စားနပ်ရိက္ခာတွေကိုမျှဝေစားသောက်ကြသလိုတချို့ကတော့ချင်းငါစားသောက်နေရပြီးတော့အခက်ကြုံနေရတဲ့အကြောင်းမြို့ကန်တဦးကအခုလိုပြောပါတယ်
စားတော့ရေးချင်နေကြတော့ထုတ်သွားနိုင်တဲ့ဟာတွေပေါ့နော်စားတော့ရတူပြောလို့ရမယ်ကိုအရင်ကထွက်လာပါလာတမမပါလာလဲပါလာတဲ့လူကိုပြန်ရှိစားတာပေါ့အလိုပေါ့နော်ဒီကနေ့တိလီလောက်သိစင်ရလဲတဲ့ဒီကနေ့ဖြစ်လာတဲ့ခါကျတော့ဒီစံစပါးကြီးမထုတ်သွားနိုင်တဲ့လူတွေအများကြီးတော့အရေးကြီးတိတိပေါ့နော်အများကြီးမထုတ်သွားနိုင်တဲ့အများကြီးဒီတိုင်းပဲကုလူယုံပြေးနေရတာတွေများတော့ပေါ့နော
်စပီးဒုက္ခတွေတွေဟာနီးစက်ရဖဲခုံပင်လောင်ညောင်ရွှေစတဲ့မျိုးတွေပဲကိုခိုးလုံသွားကြရပါတယ်ဖဲခုံမျိုးနဲ့အရှိပိုင်းကိုခိုးလုံသွားတဲ့နောက်ထပ်မိုးပြဲမျိုးကန်တူကလည်းချက်ချင်းပြေးလွှမ်းလာရတဲ့အတွေ့ဘာပစ္စည်းမှပါမလာဘူးလို့ပြောပါတယ်။သူတို့ခိုးလုံလာတဲ့နေရာမှာရွာကနေကျွေးမွေးတာကိုစားတောက်နေရတယ်လို့လည်းပြောပါတယ်
။ကျွန်တော်တို့ကလူရောပဲပြေးရတာပေါ့နော်။မတည်နိုင်ဘူး၊ကြစ်စီသွားကြတာလည်းကြတော့မပါဘူးနော်။ဒါကခံရရှိတာလေးနဲ့ပဲပြေးရမှာ။ဒါလည်းလူပြန်အနနာနဲ့ပဲဒါကခံပြေးတာပဲဘာနေရတော့
နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်လောင်စာဆီနဲ့ကုန်စည်နှုန်းတွေအစမတန်ကြီးမားပြီးတော့ပို့ပြီးတော့ခက်ခဲကြက်တဲလာမှာကိုစစ်ဆောင်တွေကစိုးရိမ်ပါတယ်
။ဘယ်နေရာဝိကဆောင်တော့ကြာတာတော့ခက်ခဲရှိမှာပါ။ကိုလူလုံးနဲ့ဆက်လာတော့ဖိတာစုကနေခါကျတော့အဆင်ပြေတယ်နော်။ကိုလည်းခြေသေးကျတော့တကလောင်တောင်းတဲ့အတိုင်းပါချီရလတ်ကြည့်ဖို့ပါညာရှိခဲ့ရင်လည်းတော့မလဲနေတာမျိုးရှိတော့ဘူးနော
်။လာနေချီရှောင်တိန်နေကြရတဲ့စစ်ပြေးဒုက္ခသည်တွေအတွေ့လှူရမ်းမဲ့သူတွေကလည်းမရှိသလောက်နေပါတာကြောင့်အချင်းချင်းအဆင်ပြေသလိုမျှဝေစားတောက်ကြရပါတယ်။အစားအသောက်နေရာထိုင်ငင်းနဲ့အနွေးတွေစတဲ့အခက်အခဲအကြီးအကျယ်ကြုံနေရတာဖြစ်ပါတယ်။ဒါပြင်မိုးပြဲလွိုက်ကောစတဲ့တိုက်ပွဲပြင်းထန်နေတဲ့နေရာဒေသတွေမှာ တယ်လီဖုန်းလိုင်းတွေပြတ်တောက်နေပြီးသတင်းအမှောင်ချခံရသလိုလမ်းပန်းဆက်သွယ်ရေးလည်းခက်ခဲနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ရှင်
။ဒါကတော့ရှမ်းကယားနယ်စပ်ကအခြေအနေမျက်မျှသတင်းအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်ဘက်ကအခြေအနေကိုလည်းတင်ပြပေးကြပါမယ်။ရခိုင်ပြည်နယ်မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်စစ်ကောင်စီဘက်ကကုန်စီစီးဆင်းမှုကိုပိတ်ဆို့ထားတာကြောင့်အခြေခံစားတောက်ကုန်နဲ့ဆက်သုံးစီတွေရှားပါလာပြီးတော့ဈေးနှုန်းတွေအဆမတန်မြင့်တက်နေတယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိမှာတော့ဆက်သုံးစီကပြတ်လည်နေပါတယ်။ဒေသခံတွေမှာသွားရေးလာရေးအခက်ကြုံနေရတယ်လို့ဆက်သုံးစီတလီတာကိုကြက်1000အထက်မှာရှိနေပါတယ်လို့ပြောပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ပြောပြပေးပါရှင်
။စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲတွေတကြောပြန်ဖြစ်လာနေတဲ့ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နိုဝင်ဘာလ13ရက်နေ့ကလေးကကုန်းလန်းရေလန်းအားလုံးကိုစစ်ကောင်စီကပိတ်ထားတာကြောင့်ရခိုင်ပြည်နယ်အတွင်းကုန်စီစီးဆင်းမှုတွေရပ်တန့်နေပြီးအခြေခံစားတောက်ကုန်တွေနဲ့ဆက်သုံးသည့်ရှားပါမှုတွေဖြစ်လာနေတယ်လို့ရခိုင်ဒေသခံတွေကပြောဆိုကြပါတယ်။ရခိုင်ပြည်နယ်မြို့တော်စစ်တွေမှာဆိုရင်လဲ73စီတလီတာကိုကြက်1000အထက်ထိဈေးနှုန်းမြင့်တက်နေတယ်လို့လွယ်လွယ်ကူကူဝယ်ယူလို့မရတာကြောင့်အခက်ကြုံနေရတယ်လို့စစ်တွေဒေသခံတို့ကပြောပါတယ
်။ဟိုကစီတလီတာကိုကျွန်တော်တို့ကအရှိုးရှိုးညဘယ်လိုဒီနေရာမှာဥမာဒီနေရာတစ်ခုကနေတစ်ခုနဲ့ကမတူဒီဥမာနေရာတစ်ခုမှာကျွန်တော်တို့က1000ဆိုရင်နောက်တစ်နေရာကျရင် 12000 ဖြစ်သွားတယ်။အဲ့လိုပဲဖြစ်နေ။အနည်းဆုံးစရတော့ 1000 ပဲခင်ဗျ။ဟိုဒီဆိုင်ကြီးတွေကြတော့ဘာဘယ်လိုမှမရောဘူးခင်ဗျာဆိုင်ကြီးတွေကြတော့အကုန်လုံးပိတ်ထားတယ်အချိန်တိုင်းလုံးလိုပဲပိတ်ထားတယ်လမ်းဘေးဆိုင်တွေမှာပဲရတာဆိုင်ကြီးတွေကဒီလမ်းဘေးဆိုင်တွေမှာဒီစီရောက်ပြီဆိုရင်ဒီဆိုင်ကြီးတွေကတွားရင်းလာရင်ကားတွေကမေးကြတယ်ပေါ့စီရောက်ပြီလားဆိုရောက်ပြီဆိုတာလည်းအကုန်လုံးတန်းစီရတာပဲ
အခုလို73စီတွေရှားပါဈေးကြီးနေတာဟာစစ်တွေတမျိုးတည်းမဟုတ်ပဲရခိုင်ပြည်နယ်တစ်ခုလုံးအတိုင်းအတာနဲ့ရှားနေတာဖြစ်ပြီးမြို့နယ်အလိုက်ဈေးနှုန်းကွာခြားမှုတွေရှိနေတာပါရခိုင်တောင်ပိုင်းကတောင်ကုန်းမြို့နယ်မှာဆိုရင်လဲ73စီတွေရှားပါနေပြီးတလီတာကိုကြက်15000အထိရှိတယ်လို့တောင်ကုန်းဒေသခံတူကပြောပါတယ
်ဈေးတော်ဘောဒီဘက်ပါဆိုရင်ဟိုပါဆိုင်ကယ်တွေဆိုရင်လမ်းမှာမရှိတော့ဖြစ်တော့ပြီးကောက်ကိုကောက်တွေကပိုက်တာဒါလို့မှမရတာလေဈေးကြီးတာဈေးကြီးတာတလီတာကို12000 15000ရှိတယ်ဝေလို့ဟာရသေးတယ်နေရာတွေကမရှိဘူး
အခုလို73စီရှားပါမှုတွေကြောင့်မြို့တွင်းရက်ွက်တွေမှာအငှားလိုက်နေတဲ့သုံးပြီးကယ်ရီတမအချို့အလုံနာထားပြီးငါးဖန်သမားတွေလည်းလေမထွက်နိုင်ဖြစ်နေကြသလိုအခြား73စီလုပ်ငန်းတွေလည်းထိခိုက်နေတယ်လို့တောင်ကုန်းဒေသခံတူကပြောပါတယ
်။အော်လမ်းကြောင်းများပွင့်ပါစေဖို့ကိုရ။အာမအတော့လားသင်ပြပါလေ။ဟိုကကြာဆံမတ်တွေတောင်းပါသိပြီနဲ့တော့လို့တော့ခချင်းတော့လို့တော့ဖြစ်နေရ။ရှောင်းစိန်သမားတွေလည်းတော့မှရှောင်းမစင်ရဘူးလေ။ဓာတ်စီကရှိမှမရှိတာဟုတ်တယ်။
စစ်ကောင်စီအနေနဲ့ရခိုင်မှာတိုက်ပွဲဖြစ်ပြီဆိုရင်ဒေသတွင်းမှာလမ်းတွေပိတ်ဆို့တာစားနပ်ရိက္ခဖြတ်တောက်တာတွေလှုပ်ဆောင်လို့ရှိပြီးလက်ရှိမှာလည်းရခိုင်ပြည်နယ်တွင်းကုန်စည်နှုန်းမြင့်တက်အောင်စားနပ်ရိက္ခပြတ်တောက်အောင်ရည်ရချက်ရှိရှိလှုပ်ဆောင်နေတာဖြစ်တယ်လို့လွတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဦးအောင်တောင်းရွှေကပြောပါတယ
်စားသုံးစီရှိမယ်နောက်ပြီးတော့အခြားကုန်စည်စီးဆင်းမှုတွေရှိမယ်ပေါ့နော်ဆိုတော့အဲ့ဒီမှာစားသုံးစီတခုတော့မဟုတ်ပါဘူးအခြားကုန်စည်စီးဆင်းမှုတွေဆိုတော့ဒါအစသူတို့ကပိတ်ပင်တာရှိတယ်အဲသူတို့ပြင်ရခိုင်ကိုတော့ကိုဗိတ်ခါလေးအဲ့လိုမျိုးလုပ်ခဲ့တယ်အခုလေပထမစားကြည့်တုန်းကလေဒီလိုပဲလုပ်တယ်အခုလေဒီလိုလမ်းမဆက်တွေတွေကိုဖျက်တောက်ပြီးမှကုန်စည်စီးဆင်းမှုတွေကိုဖျက်တောက်ထားတယ်ဆိုတော့ဒါကုန်စည်နှုန်းတပ်ဖို့ဆိုတာကတော့ဒါကအဓိကအာတမင်တကာယူရချက်ရှိရှိနဲ့အဲ့လိုလုပ်ထားတာဖြစ်တဲ့အတွက်ကြောင့်ကုန်စည်နှုန်းတက်နေတယ်လို့ကျွန်တော်အနေနဲ့တော့မြင်တယ်ခင်ဗ
ျပြီးခဲ့တဲ့နိုဝင်ဘာလ13ရက်နေ့ကပြန်လည်စတင်ခဲ့တဲ့စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့ရဲ့တိုက်ပွဲဟာဒီကနေ့အထိပြင်းထန်နေပြီးစစ်ကောင်စီကနေတိုင်းလိုလိုရခိုင်မြောက်ပိုင်းကမြို့နယ်တွေမှာလက်နက်ကြီးတွေနဲ့ပစ်ခတ်နေတာရှိတယ်လို့ဒေသခံတွေကပြောပါတယ်ဒီကနေ့နေ့လည်း17ရက်လောက်ကလည်းပေါက်တော်မြို့ပေါ်မှာစစ်ကောင်စီကလေကြောင်းရေကြောင်းတို့ကတိုက်ခိုက်နေပြီးမြို့တွင်းမီးလောင်နာတွေတွေ့နေရတယ်လို့ပေါက်တော်အနီးအနားမှာတိမ်းရှောင်နေတဲ့ဒေသခံတွေကပြောပါတယ်ဒါအပြင်ဘူးတီတော်မြို့နယ်မှာလည်းဒီကနေ့နေ့လယ်ပိုင်းမှာပစ်ခတ်မှုတွေရှိနေပြီးအရက်သားတူဒဏ်ရသွားတယ်လို့ဒေသခံတွေကပြောပါတယ်ရခိုင်တိုက်ပွဲကြောင့်ကြောက်တော်မြောက်ဦးမင်းပြားရသေးတော်ဘူးတီတော်မောင်တော်ပုံနှကျွန်းပေါက်တော်စတဲ့မြို့နယ်တွေကဒေသခံတိမ့်နေချီအိုးအိမ်စွန့်ခွာထွက်ပြေးနေရတယ်လို့တပြည်နယ်လုံးအတိုင်းအတာနဲ့အခြေခံပညာစာသင်ကျောင်းတွေလည်းပိတ်ထားရပါတယ်ခင်ဗျာ
ဒါကတော့ရခိုင်ပြည်နယ်တွင်းမှာကုန်စည်စည်းစိမ်မှုတွေပိတ်ပင်ထားတဲ့အတွက်အခြေခံစားတောက်ကုန်နဲ့ဆက်သုံးစီတွေရှားပါလာနေတဲ့အခြေအနေကိုကိုစံကျော်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ VOA American အတန်ရဲ့တောက်ကြညာပိုင်းထုတ်လွှင့်ချက်တွေကိုရှုစားနားဆင်နေရတာဖြစ်ပါတယ်ရှင်။မကြာခင်ည10နာရီထိထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေနားဆင်ရဖို့ရှိပါတယ်။
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။ အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင်းချက်တွေကိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဘပောင်းဆောင်ကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ရဲ့တောက်ကြညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းညီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါတူတာဆောင်လေ American တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍမတိုင်းကြီးမှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ် American သမ္မတဟောင်း Jimmy Carter ရဲ့ဇနီးသမ္မတဂရိုဟောင်း Rosalynn Carter ဟာနိုဝင်ဘာလ19ရက်နေ့အသက်66နှစ်အရွယ်မှာကွယ်လွန်အနိမ့်ဆရောက်သွားပါတယ်။ Rosalynn Carter ဟာလူမှုအတိုင်းဝိုင်းအတွင်းမှာစိတ်ကြမ်းမာရေးနဲ့တက်ကြီးပြုစုစောင့်ရှောက်မှုလိုအပ်နေတဲ့သူတွေအကူအညီတွေရရှိအောင်ဒီဇိုင်းမတ်မတ်ကြိုးပမ်းအားထုတ်ခဲ့တယ်လို့မြမရေးပါဝင်ကဘာတဝမ်းကဒီမိုကရေစီလူခွင့်ရေးအမျိုးသမီးအခွင့်အရေးနဲ့လူသားအကျိုးပြုလုပ်ငန်းတွေကိုဥဆောင်လုပ်ခဲ့သူဖြစ်နေထင်ရှားကျော်ကြပါတယ်။ကွယ်လွန်သူသမရဂရိုဟောင်း Rosalynn Carter ရဲ့အကြောင်းတစ်စီတစ်ဆောင်းကိုဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကစူးစီးတင်ဆက်ပေးထားပါဗ
ျ There's a path we must choose sometime Gotta stand up and fight sometime
အမေရိကန်သမ္မတဟောင်းဂျီမီကာတာလက်ထက်1989ခုနှစ်ကနေ1981ခုနှစ်အထိသမ္မတကတော့လည်းဖြစ်သမ္မတကာတာရဲ့အနည်းဆုံးအကြံပေးလည်းဖြစ်တဲ့ Rosalynn Carter ဟာအသက်အရွယ်ကြီးရင်သူတွေမတန်ဆွမ်းသူတွေအပါအဝင်လူဖွဲ့စည်းတွင်အကူအညီလိုအပ်သူအလုံးအတွဲကျန်းမာရေးစောင့်ရှောက်မှုတွေရရှိအောင်အထူးသဖြင့်စိတ်ကျန်းမာရေးဆိုင်ရာအကူအညီတွေရအောင်ရှေ့တန်းကဦးဆောင်ဦးရွက်ကြိုးပမ်းခဲ့တယ်လို့အမျိုးသမီးနဲ့မိန်းကလေးငယ်တွေအတွက်တန်တူအခွင့်ရေးနဲ့ခွင့်လန်းတွေရရှိအောင်ဥဆောင်ကြိုးပမ်းခဲ့တဲ့ချန်ပီယံတစ်ယောက်ပါလို့သမ္မတကတော်ဂျေးဘိုင်ဒန်ကပြောပါရယ်။နိုဝင်ဘာလ19ရက်နေ့ကမစ္စစ်ကာတာကွယ်လွန်ပြီးမကြခင်ပါပဲ။သမ္မတဘိုင်ဒန်နဲ့သမ္မတကတော်ဂျေးဘိုင်ဒန်တို့ကပူးတွဲကြေညာချက်ထုတ်ပြန်လာမှာအခုလိုဖော်ပြပြောဆိုခဲ့တာဖြစ်ပါရယ်။အမေရိကန်ပြည်ထောင်စုမှာဂျေးစရော်နီအားလည်းရဲ့စဖို့ရက်ပိုင်းအလိုမှာပဲမစ္စစ်ကာတာကွယ်လွန်သွားတာမို့အားလည်းရဲ့ကာလဆူတောင်းမှုတွေလုပ်ကြတဲ့အခါကာတာမိသားစုအတွက်ဝိုင်းဝန်းမြစ်တာပို့သကြဖို့လေသမ္မတကတော့ဂျေးဘိုင်ဒန်ကဗာဂျီးနီးယားပြည်နယ်နော်ဖော့ခ်မှာအမေရိကန်စစ်မှုထမ်းအနေနဲ့တွေ့ဆုံတဲ့အချိန်ပြောဆိုသွားခဲ့ပါတယ
် I'm sorry that I have to lead this off with a sad announcement our former first lady Rosalynn Carter has just passed and
ဘောနက်ရာသတင်းနဲ့စရတာစိတ်တော့မကောင်းပါဘူးသမ္မတကတော့ဟောင်း Rosalynn ကတော့ကွယ်လွန်သွားပါပြီသူဟာစိတ်ကျမ်းမာရေးနဲ့ကျန်းမာရေးဆောင်ရှားမှုလုပ်ငန်းတွေအပြင်အမျိုးသမီးအခွင့်အရေးကြိုးပမ်းမှုတွေအတွက်ထင်ရှားသူတူဖြစ်ပါတယ်။အခုလိုအားလိုက်ရကာလဆူတောင်းပွဲတွေမှာကာတာမိသားစုအတွက်ဝိုင်းဝန်းမြစ်တာပို့သားကြဖို့မျှော်လင့်ပါတယ
်။ Rosalynn Carter ဟာတိုင်းပြည်အတွက်လင်းစားဂုဏ်ယူစရာရှေ့ဆောင်လမ်းပြချန်ပီယံအမျိုးသမီးတူဖြစ်ပါတယ်လို့သမ္မတဂရိုဟောင်းမစ်ရှဲအိုဘားမားကလည်း X လူမှုကွန်ရက်မှာဖော်ပြခဲ့တယ်လို့သမ္မတဂရိုဟောင်းလော်ရာဘုရှ်ကလည်းမစ္စစ်ကာတာဟာကုန်သိခါပြေးွားတဲ့စိတ်ထက်ကြန့်ခိုင်သူလေးစားအထူးယူစရာအမျိုးသမီးတူပါလို့ချီးကျူးပြောဆိုပါရယ်မစ္စစ်ကာတာဟာလူမှုတိုင်းဝိုင်းအတွင်းအလေးပေးမခံရတဲ့စိတ်ကျမ်းမာရေးဝေဒနာခံစားနေရသူတွေနဲ့အသက်အရွယ်ကြီးရင်သူတွေအတွက်ကျန်းမာရေးစောင့်ရှောက်မှုအကူအညီတွေရအောင်နဲ့သူတို့အတွက်ကာကွယ်မှုတွေပေးနိုင်အောင်လူအပ်တဲ့ဥပဒေတွေပြဋ္ဌာန်းနိုင်တဲ့အထိဆယ်စုနှစ်နဲ့ချီဒီဇိုင်းမတ်မတ်ဦးဆောင်လှုပ်ဆောင်ခဲ့သူဖြစ်ပါရယ်သူရဲ့မဆုံမနစ်အားထုတ်ကြိုးပမ်းမှုတွေကြောင့်ပဲအမေရိကန်လူမှုအတိုင်းဝိုင်းထဲမှာဒီလူတွေနဲ့ပတ်သက်တဲ့ကျင်းပြောင်းတဲ့အမြင်ယူဆတွေပြစ်ပယ်မှုတွေအဆုံးသတ်ခဲ့ပါတယ်။ဒါဟာတိုင်းပြည်အတွက်မစ္စစ်ကာတာခြံရစ်တဲ့အမွေကောင်းတစ်ခုပါပဲလို့သမ္မတဟောင်းဘုရှ်ကလည်းထုတ်ပြန်ပြောဆိုခဲ့ပါတယ်။ကာတာစင်တာအကြီးအကဲဟောင်းတာဝန်ယူခဲ့ဘူးတဲ့ဂျွန်ဟတ်မန်ကလည်းမစ္စစ်ကာတာဟာအားလုံးအတွက်လေးစားအထူးယူစရာကောင်းသူလို့ခုလိုပြောပါတယ်
။ Mrs. Carter led by example.She rarely asked anyone to do
Mrs. Carter ha ဥပမာကောင်းတွေနဲ့ရှေ့ဆောင်လမ်းပြခဲ့သူပါသူကိုယ်တိုင်မလုပ်တဲ့အရာဆိုရင်တခြားလူတွေကိုလည်းလှုပ်ခိုင်းခဲ့ပါတယ်လူတိုင်းကိုဂုဏ်သိက္ခာရှိရှိလေးလေးစားစားဆက်ဆံတတ်ပြီးတော့ဟိတ်ဟတ်မထားတဲ့သူပါလူတွေအတိမတ်ပြုခောင်းကိုယ့်ကိုယ်ကိုအမွန်းတင်တာမျိုးဘယ်တော့မှမလုပ်ပါဘူးသ သူဟာကျွန်တော်တို့အားလုံးအတွက်လေးစားအားကျစရာပုဂ္ဂိုလ်တစ်ယောက်ဖြစ်ဆက်ရှိနေမှာပ
ါ Mrs. Carter ဟာသူ့မတိုင်ခင်တခြားသောသမရဂရော်တွေနဲ့မတူအစိုးရဝန်ကြီးအဖွဲ့အစည်းအဝေးတွေမှာသမရနဲ့အတူပါဝင်တက်ရောက်ခဲ့ပြီးသမရ Carter ရဲ့အနီးကအကြံပေးလုပ်ခဲ့တာပါသမရကူစားနိုင်ငံသားခီးစင်တွေသွားရောက်ခဲ့တယ်လို့သမရကာတာလက်ထက်နိုင်ငံသားရေးမူဝါဒလူခွင့်ရေးဆိုင်ရာမူဝါဒတွေချမှတ်တဲ့နေရာမှာအရေးပါတဲ့ကဏ္ဍကနေပါဝင်ခဲ့ပါတယ်။သမရကာတာကလည်းရူစလင်းဟာကျွန်တော်ရဲ့အကောင်းဆုံးတငယ်ချင်းပါ။ကျွန်တော်ရဲ့အပြည့်ပြည့်စုံစုံကိုးပွားလေးဖြစ်ပါတယ်။ကျွန်တော်ဘဝမှာဩဇာအညောင်းဆုံးပုဂ္ဂိုလ်လေးဖြစ်လိမ့်မယ်လို့ထင်ပါတယ်လို့ပြောဆိုခဲ့ပါတယ်။မစ္စစ်ကာတာကိုတချို့ကပူရဲသမရလူတော်အချင်းချင်းကြားမှာပြောဆိုခဲ့ကြတာရှိသလိုသူဟာသမရကာတာချက်နိုင်ငံရေးအယူအဆအတွေးခေါ်ပိုင်းမှာအားကောင်းသူအဖြစ်သမရအကြံပေးအများပြားကလည်းအတိမတ်ပြုပြောဆိုခဲ့ကြပူပါရယ်သမရကာတာနဲ့ပတ်သက်လို့ဝေဖန်တာတွေရှိရင်တော့မစ္စစ်ကာတာကိုတော့ဝေဖန်မှုတိတ်မရှိတဲ့အထိလေးစားအတိမတ်ပြုခံခဲ့ရတာဖြစ်ပါရယ်သမရကာတာဆူရလက်ထက်ကလက်တင်အမေရိကနိုင်ငံတွေမှာအာဏာရှင်တွေကြီးစိုးပြီးလူခွင့်ရေးချိုးဖောက်မှုပြဿနာတွေအများပြားကြုံနေရချိန်မှာမစ္စစ်ကာတာဟာခင်မွန်ဖြစ်သူသမရကာတာကိုစားအဲ့ဒီနိုင်ငံတွေကအာဏာရှင်ခေါင်းဆောင်တွေနဲ့တွားရောက်တွေ့ဆုံခဲ့ပြီးလူခွင့်ရေးပြဿနာတွေကိုကင်တွယ်ဖြေရှင်းဖို့ဖိအားပေးပြောဆိုခဲ့တဲ့သူဖြစ်ပါတယ်။လူခွင့်ရေးချိုးဖောက်တဲ့သူတွေအာဏာရှင်အစိုးရတွေကိုအမေရိကန်ပြည်ထောင်စုကလက်မခံဘူးဆိုတာပြောဆိုခဲ့တယ်လို့အပြောင်းလဲတွေမလုပ်ရင်စစ်ရင်းနဲ့တခြားအကူအညီတွေပေးမှာမဟုတ်ဘူးဆိုတာကိုပြက်ပြက်သားသားပြောဆိုခဲ့တဲ့သူဖြစ်ပါတယ်။ကာတာဆူရတတန်အတွင်းလူခွင့်ရင်းနဲ့တရားမျှတရေးအတွက်ဆွန်းဆွန်းတမန်ဆောင်ရွက်ခဲ့တယ်လို့ပဲအင်မီရော်ကထွက်ခွာပြီးတဲ့နောက်ပိုင်းမှာလည်းကာတာစနီးမောင်နိုင်ဟာကမ္ဘာတစ်ဝန်းလူခွင့်ရင်းနဲ့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးအတွက်ရှေ့ရန်ကနေဆက်လက်ပါဝင်လှုပ်ရှားခဲ့ကြပါတယ်။1982ခုနှစ်မှာကာတာစင်တာကိုတည်ထောင်ခဲ့တယ်လို့မြန်မာအပါဝင်ကမ္ဘာတစ်ဝန်းနိုင်ငံပေါင်း80ကျော်မှာလူခွင့်ရေးချိုးဖောက်ခံရသူတွေဘက်ကရပ်တည်ပြီးအာဏာရှင်အစိုးရတွေကိုဖိအားပေးတာလူလတ်မြတာတဲ့ရွေးကောက်ပွဲတွေဖြစ်ဖို့လေလာစောင့်ကြည့်ထောက်ပြတာအပါအဝင်ဒီမိုကရေစီစနစ်ခိုင်မာအားကောင်းလာစေဖို့နဲ့ငြိမ်းချမ်းရေးတည်ဆောက်မှုတွေမှာအားပေးကူညီလာခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲစောင့်ကြည့်လေလာမှုတွေမှာမစ္စစ်ကာတာနဲ့အတူအနီးကအလုပ်လုပ်ခဲ့ဘူးတဲ့ကာတာစင်တာရဲ့လူခွင့်ရေးဆိုင်ရာအကြီးအကဲအကြံပေးခရင်ရိုင်ယန်ကမစ္စစ်ကာတာနဲ့ပတ်သက်လို့အခုလိုပြောပြပါဗျာ။
President Carter often would speak about Mrs. Carter as the inspiration for his human rights policy. She
သမရကာတာကသူစနီမစ္စစ်ကာတာကိုလူခွင့်ရေးဆိုင်ရာမူဝါဒချမှတ်မှုတွေမှာလေးစားဂုဏ်ယူရသူဖြစ်မကြခဏပြောလို့ရှိပါတယ်မစ္စစ်ကာတာဟာအင်မတန်မျက်မြတ်တတ်တွေးခေါ်ဆင်ခြင်တတ်သူပါဖြစ်ပြနေတာကိုသိကြလေးလာစူးစမ်းပြီးမျက်မြတ်တတ်ကြည့်ပါတယ်ကျမသူနဲ့အတူရွေးကောက်ပွဲစောင့်ကြည့်မှုတွေမှာရှိခဲ့ပါတယ်တခုခုကိုသူသတိပြုမိပြီဆိုရင်ဒီနေရာမှာဘာကြောင့်ဒီလိုဖြစ်တာလဲဒါကတော့တိတ်အဆင်မပြေဘူးစသဖြင့်ထောက်ပြပြောလို့ရှိပါတယ်။သမရအနေနဲ့ငြိမ်းချမ်းရေးဖန်တီးသူတယောက်ဖြစ်ခြင်းပေမဲ့သူကိုယ်တိုင်မလုံဆောင်နိုင်တဲ့အခါမျိုးမှာမစ္စစ်ကာတာကခက်ခဲတဲ့စင်ခေါ်မှုတွေကိုရင်ဆိုင်ပြီးကူညီဖြည့်ရှင်ပေးတတ်ပါတယ်
။မစ္စစ်ကာတာရိုဇနီးမောင်နဲ့ဦးဆောင်တဲ့ကာတာစင်တာဟာမြန်မာနိုင်ငံမှာနောက်ဆုံးကျင်းပခဲ့တဲ့2020ရွေးကောက်ပွဲမှာရောအဲ့ဒီမတိုင်ခင်2015ရွေးကောက်ပွဲမှာပါနိုင်ငံကကလေးလာစောင့်ကြည့်တဲ့အဖွဲ့အစည်းတစ်ခုအဖြစ်ပါဝင်ခဲ့ပြီးမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးပြည်ပြောင်းလဲရေးလုပ်ငန်းစဉ်တွေမှာတစ်ဖက်တစ်လမ်းကအကူအညီပေးနေတာဟာအခုချိန်ထိလည်းဖြစ်ပါတယ်။သမရဂျင်မီကာတာကိုယ်တိုင်2013ခုနှစ်ကမြန်မာနိုင်ငံကိုလာရောက်ခဲ့တာရှိတယ်လို့အဲ့ဒီအချိန်ကအာဏာပိုင်တွေနဲ့ရောဒီမိုကရေစီခေါင်းဆောင်တော်ဆန်းစုကြည်အပါအဝင်ဒီမိုကရေစီတက်ကြွလှုပ်ရှားသူတွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။ကာတာစနီးမောင်နဲ့ဟာမြန်မာအပါအဝင်ကမ္ဘာတစ်ဝှမ်းငြိမ်းချမ်းရေးစီးရဲမွေးတည်မှုပပျောက်ရင်းနဲ့ဒီမိုကရေစီထွန်းကားရေးအတွက်ဆွမ်းဆွမ်းတမန်ဆောင်ရွက်ခဲ့တာကြောင့်လူသိများပါတယ်။ဒါကြောင့်လည်းမစ္စစ်ကာတာကွဲလွန်ချိန်မှာသူ့ရဲ့လူသားကောင်းချိုးပြုလုပ်ငန်းတွေကိုသတိတရဖော်ပြကြသလိုသူ့ရဲ့စာပနာကိုလာရောက်ကာရဝပြုသူတွေလည်းအများပြားရှိခဲ့ပါတယ်။ဒီအထဲမှာမိုက်ကယ်အေဘရဆန်လည်းပါပါတယ်
။ I just wanted to pay my respects to Mrs. Carter. She diddid a lot of great things both as first lady and with the
Miss Carter ကိုဂါရဝပြုခြင်းလို့လာခဲ့တာပါသူဟာကောင်းကျိုးများစွာပြုခဲ့သူပါသမရဂရော်တယောက်အနေနဲ့ရောကတ်တာစင်တာအနေနဲ့ရောအများကြီးကောင်းကျိုးပြုခဲ့ပါတယ်ဒါကြောင့်ခုလိုလာပြီးဂါရဝပြုသင့်တယ်လို့ထင်ပါတယ
်အသက်83နှစ်အရွယ်စင်ဒီယာစမစ်ကတော့ Mrs. Carter ဟာသူ့တသက်တာမှာအထူးခြားဆုံးလေးစားအတူယူစရာအမျိုးသမီးတွေကတယောက်ဖြစ်ပါတယ်လို့ပြောပါတယ
် She was a trailblazer.But the thing I value about her the most was
သူဟာရှင်းဆောင်လမ်းပြသူတူပါသူနဲ့ပတ်သက်ပြီးတော့ကျမတမိုးထားဆုံးကတော့လူတွေပေါ်မှာထားတဲ့သူ့ရဲ့ကောင်းမွန်တဲ့အစီအနာနဲ့မြစ်တာတရားကိုပါမြစ်တာတရားနဲ့ဥဆောင်ပြခဲ့တယ် မကောင်းမှုတွေနဲ့လမ်းမပြခဲ့ပါဘူးချစ်ချင်းမေတ္တာနဲ့တနာကျင်နာတဲ့သူတယောက်ဖြစ်တယ်လို့ဘလို့အခက်အခဲအကျိုးဆက်တွေကြုံရပါစေသူယုံကြည်ရာတိုင်းလှုပ်ဆောင်သူလည်းဖြစ်ပါလေဒါကြောင့်မလို့ကျွန်မသူ့ကိုအမတန်လေးစားပါတယ်ရှင်သူကအမျိုးသမီးအားလုံးအတွက်ဆန္ဒမူနာကောင်းဖြစ်ပါတယ
် Mrs. Carter ရဲ့မွေးရမြေဂျော်ဂျီယာပြည်နယ်အတလန်တာမြို့မှာအင်္ဂါနေ့ကကျင်းပတဲ့ဇာပနာအခမ်းအနားကိုတော့လက်ရှိသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကရောဂျေးဘိုင်ဒန်သမ္မတဟောင်းဘီကလင်တန်တို့ဇနီးမောင်နဲ့အရင်သမ္မတတွေရဲ့ကတော်တွေဖြစ်ကြတဲ့ Laura Bush, Michelle Obama နဲ့ Melania Trump အပြင်ဒုသမ္မတ Kamala Harris နဲ့ Kim Moon တို့လည်းတက်ရောက်ခဲ့ကြပါတယ်။ Mrs. Carter ဟာကွယ်လွန်ချိန်မှာအသက်96နှစ်ရှိပါပြီ။အသက်98နှစ်အထိနေသွားခဲ့တဲ့ Bess Truman ပြည်ရင်ဒုတိယအသက်ရှည်ဆုံးအမေရိကန်သမ္မတကတော်ဖြစ်ပါတယ်။သမ္မတ Carter နဲ့အိမ်နောက်သက်89နှစ်တန်ခဲ့ပြီးသား3ယောက်၊သမီး1ယောက်နဲ့မိမိတွေကျန်ခဲ့ပါတယ်။လူကြီးယောဂာနဲ့အေးအေးချမ်းချမ်းကွယ်လွန်သွားခဲ့တဲ့ Mrs. Carter ရဲ့အလောင်းကိုတော့သူ့မွေးရဂျော်ဂျီယာပြည်နယ် Plains မြို့မှာနိုဝင်ဘာလ29ရက်နေ့ကမြေချခဲ့ပါတယ်။သူကွယ်လွန်သွားပေမဲ့လို့လူသားအချို့ပြုသူ့လုပ်ရက်တွေကနောက်လာနောက်သားတွေအတွက်ဒီစားအတူယူစီရအဖြစ်ပျော်စမတ်ပြုကြံ့ရင်ခဲ့မှာဖြစ်တဲ့ဆိုရာတင်ပြရင်ဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာပြရစီရှင်။နောက်တစ်ပတ်မှပြန်ဆုံကြပါဦးမယ်။ကျမခင်ဗျာဖြေပါရှင်။
ကွယ်လွန်သူတမရဟောင်းတမရကရောဟောင်းရိုစလင်းကာတာအကြောင်းကိုမက်ခင်ဖြူတွေကတင်ဆက်ပေးခဲ့တဲ့အမျိုးသမီးခန္ဓာပါရှင်အခုဆက်ပြီးတော့သုတဆုံလေအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်အရှိတောင်အရှာဒေတာရင်းကလူငယ်တွေကောင်းဆောင်မှုအရေးသွေးဖွံ့ဖြိုးတိုးတက်စေဖို့နဲ့လူငယ်ချင်းချင်းကြမှာကွန်ရက်ဖွဲ့ပြီးတော့ချိတ်ဆက်စေဖို့ရည်ရွယ်ပြီးတော့အမေရိကန်အစိုးရရဲ့ YC League အစီအစဉ်ကို2013ခုနှစ်မှာစတင်ခဲ့ပြီးတော့ဒီတက်ရောက်ခဲ့တဲ့စွန်ဦးတီထွင်သူတူမတ်အေးမြမြဖူးကိုကိုအောင်ကဆက်သွယ်မေးမြန်းထားတဲ့အပိုင်းနှစ်ကိုရှုစားနာဆင်ပါရှင်
ဒီ wisely program နဲ့ပတ်သက်ပြီးတော့ဘလို့ကိုစပြီးတော့သိခဲ့ရအ
ောင်ဟုတ်ဆိုတော့ wisely ညီမကဒီ wisely program ကိုဒါဒုတိယအကြိမ်လျှောက်တာပေါ့နော်ပထမအကြိမ်တော့ညီမလျှောက်တယ်လျှောက်တာကကျောင်းညီမ2020ဝင်းကျင်တော့ဖြစ်မယ်ပေါ့နော်အဲ့တော့ကျတော့ညီမဒီအတီးတယောက်ကနေပြီးတော့ပြောပြရဲဒီ wisely ရှိရဲပြီးတော့ညီမကလည်းဒီအဲ့လို program တွေကိုလိုက်ပြီးတော့လေ့လာရဲအဲ့ဒီပေါ့နော်ဒါဆိုညီမကလည်းဒီအလောကကျတော့ social entrepreneur လောက်ရဲအတွက်ကြောင့်မျိုးကိုယ့်ရဲ့လုပ်ငန်းအတွက်ကိုဒီ grants program တွေကပါရှိရလဲပါ opportunity ရှိတယ်အမြဲတမ်းရှာနေရဲသူဆိုတွေ့ရောကျတော့အဲ့ alumni တွေကိုပြီးတော့ညီမအတီးငွေချင်းတော်တော်များများ wisely နဲ့တွားချရဲပေါ့เนาะတွားချရတွေ့ရကြအဲ့အနေပဲဟိုမေးကြည့်ရဲမေးကြည့်ပြီးတော့လေ့လာပြီးတော့ရှောက်ကြည့်ရဲပေါ့เนาะဆိုတော့ရှောက်ကြည့်ရဲချိန်မှာပထမတစ်ချိန်တုန်းကတော့ညီမကမပါပါဘူးပေါ့เนาะဒါဒုတိယချိန်ရှောက်တဲ့အခါမှာဒီနှစ်မှာညီမပါသွားမှာပါရှင်ဟုတ
်ဆိုတော့အသက်18ကနေ25အထိဒါလူငယ်တွေရှောက်လို့ရတယ်ဆိုတော့ဟိုပညာရေးချင်းဘွဲ့လို့ဟောလို့တခြားဘလူး qualification မျိုးတွေလို့
ဟုတ်ဆိုတော့သူတို့ကရှောက်တဲ့ခါကြလို့ရှိရင်တနိုင်ငယ်နဲ့တနိုင်ငယ်တော့မတူဘူးပေါ့နော်တစ်နှစ်နဲ့တစ်နှစ်ကလည်းရှောက်ရရဲ့ application process ကမတူဘူးညီမပထမတစ်ခေါက်ရှောက်တော့လာဆိုလို့ရှိရင်သူကဘာကြီးတောင်းလဲဆိုလို့ရှိရင်ဒီ university transcript တွေတောင်းတယ်ဒီပြီးတော့နောက်ကဟိုအမှတ်ကဘာကြီးလဲဆိုရင်ဟာမျိုးတောင်းတယ်ပေါ့နော်ဆိုတော့ဒါပေမဲ့ဒီနှစ်မှာတော့မရှိတော့ဘူးမရှိတော့ဘဲနဲ့ဘာပဲရှိတယ်ဆိုလို့ရှိရင် by personal statement ဘာကြောင့်ရှောက်ချင်တာလဲပေါ့နော်အဲ့ဒါမျိုးပါတယ်အဲပြီးတော့ကျတော့ဟိုအဓိကရောက်သွားပြီးပြီဆိုလို့ရှိရင်ပြန်လာရင်ရောဘယ်လိုမျိုးကြီးကိုကကိုယ့်ရဲ့ community ကိုအကျိုးပြုမှာလဲပေါ့နော်ဒါမျိုးကြီးကိုကိုကရေးရတယ်အဲ့ဒါမျိုးကြီးရှိရတယ်ဒါပေမဲ့ကျွန်တော်တို့ဒါကမြန်မာပြည် process ပေါ့နော် time ကလူကြီးရှောက်ရတယ်ဆိုလို့ရှိရင်သူတို့ဆို video ပေါ့နော်ကိုကကို video ရိုက်ပြီးတော့ self introduction လုပ်ရတယ်ကိုယ့်ရဲ့ bio ကိုပြောပြရတယ်ဟာမျိုးကြီးရှိရပေါ့နော်တစ်နှစ်နဲ့တစ်နှစ်ကတော့မတူဘူးရှင်
ဆိုတော့ကိုကရောဘာကြောင့်ဒီ wisely program ကိုရှောက်ဖြစ်တာလဲ
အော်ဟုတ်ဆိုတော့အတိအကကကျတော့ညီမအနေနဲ့ကဆိုဆိုပြောသလိုပဲညီမဒီလက်မှုနယ်ပယ်ထဲမှာဒီလက်မှုပညာရှင်တွေကိုကူညီချင်တယ်ဆိုပြီးညီမကဟိုဘာမှမသိဘဲနဲ့ညီမဝင်ခဲ့ရပေါ့နော်ညီမ18လောက်ခဲ့ရဒီနယ်ပယ်ကိုညီမ social entrepreneur အနေနဲ့ဝင်နေပြီးတော့လုပ်တယ်တင်နန်းတွေဖွင့်တယ်ဒါပေမဲ့ဟိုတိတိယောက်ယောက်နဲ့ကိုယ့်ရဲ့ဒီနယ်ပယ်မှာရှိရဲ့လက်မှုပညာရှင်တွေကိုမကူညီနိုင်ဘူးပေါ့နော်အတိအကဟိုဘာမှကိုကမရင်းနှီးဘူးပေါ့နော်မရင်းနှီးရဲ့အခါကျတော့လုံးဝဟိုဘာမှမသိပဲဝင်ခဲ့ရဲ့အတွက်ကြောင့်မလို့ဟိုဟိုဘယ်လိုမျိုးကောင်းကောင်းမွန်မွန်ဆက်ပြီးတော့အကျိုးပြုအောင်လဲဆိုရဲဟာမျိုးကြီးသိချင်တယ်အဲ့ဒီအတွက်ကြောင့်မလို့ဒီ program ကိုရှောက်လို့ဆိုရှင်သူကလည်း academic နဲ့ပတ်သက်ပြီးသင်ပြရတဲ့အတွက်ကြောင့်မလို့ဒီ program ကို join ရင်တော့တခုခုရနိုင်မယ်ဆိုရဲ expectation ပေါ့နော်အတိအကသူညီမတို့ဒီ application process မှာလည်းရေးရရပေါ့နော် ဘာကြောင့်လဲဟိုဘယ်လိုမျိုး expectation ရှိလဲဒီ program ကနေဘာ learning လုပ်ချင်တာလဲဆိုတော့အဓိကညီမတင်ယူချင်တာကတော့ဒီအဓိကကို community မှာဒီ impact ကောင်းကောင်းဘယ်လိုလုပ်ရမလဲနောက်ကဟိုဒီလုပ်ငန်းတစ်ခုစ
ာကိုလူမှုအတိုင်းဘာလို့အချိုးပြုနိုင်မလဲ
ပေါ့နော်အချိုးပြုနိုင်မလဲနောက်ကလည်းအချိုးပြုမဲ့အချိန်မှာကကိုကလည်းဟို sustainable ဖြစ်နေရမှာပေါ့နော်ကိုကလည်းလုံလုံလောက်လောက်နဲ့ကိုလုပ်ငန်းကလည်းခိုင်ခိုင်မာမာဟိုပတ်စံရှိရှိနဲ့မှဒီကိုရဲ့လူမှုအတိုင်းဘာကိုလည်းအချိုးပြုနိုင်ပါဆိုတော့ညီမလုပ်ခဲ့တော့ဟာဆိုရှင်လူမှုအတိုင်းအဝအချိုးတော့ပြုရဒါပေမဲ့ကိုရိုင်းကအဲ့လိုမျိုးအရန်ဟိုတောင့်တင်းတဲ့အချိန်မဟုတ်သေးဘူးဆိုတဲ့အခါကျတော့အဲ့ဒါမျိုးကြီးလေ့လာဖို့အတွက်ကိုညီမโอเคဒီ program ကတော့ညီမတို့အတွက်ကိုတော်တော်အထောက်အကူပြုနိုင်မယ်ပြီးတော့လည်းဒီ US မှာဆိုလို့ရှိရှင်ရောဘယ်လိုမျိုးကြီးတို့ကလုပ်နေကြတာလဲဒါမျိုးကြီးလေ့လာခြင်းလို့ဆိုပြီးတော့အားရှောက်လိုက်တာပ
ါဒီ program ရှောက်မယ်ဆိုလို့ရှိရင်ပညာရေးချင်းပါညာကြတော့
ပညာရေးချင်းကတော့မလို့ပေါ့နော်အဓိကကကိုဘာလုပ်နေရလဲအဓိကပညာရေးချင်းမလို့ပါဆိုတာထက်ကိုအဓိကတော့ကို high school လောက်တော့ပြီးထားပြီးတော့အဓိကသူကတော့ qualification ရှိရပေါ့ criteria အနေနဲ့က english လိုမျိုး communication ကောင်းကောင်းလုပ်နိုင်ရမယ်နောက်ပြီးွားပြီဆိုရှင်ကိုကဟိုကိုနဲ့ related ဖြစ်တဲ့ဟာမျိုးပေါ့ဒါပါတော့ဒီကို social entrepreneur ဆိုကိုမှာ part project ရှိရလေပေါ့ဒါပေမဲ့ညီမတို့နဲ့ဒီတူတူပါလာရဲ့တချို့ရေဆိုလို့ဆိုရှင်လည်းဒီသူတို့ engineering sector မှာလုပ်တယ်ဒါပေမဲ့သူကဘာကြောင့်ဒီမှာလေ့လာခြင်းလဲဆိုတဲ့ဟာမျိုးဟိုတိတ်တိတ်ချာချာလေးပြနိုင်နေဆိုလို့ရှိရှင်ကတော့ဟိုရရပေါ့
ဆိုတော့ဒီ YCL program ကိုကိုကဝင်ပြီးတော့ရှောက်မယ်ဆိုလို့ရှိရင်ဟိုဘယ်လိုအချိန်မီမှာရှောက်ရလဲ
ဟုတ်သူကဒီ YCL ကသူကဟို cohort နော်ဒီနှစ်ခုရှိရပေါ့နော်သူက spring နဲ့ fall နဲ့ရှိရပေါ့နော် spring ကဆိုလို့ရှိရှင်
နှွေဦးရသည်
ဟုတ်နှွေဦးရသည်နဲ့ fall ဆိုလို့ရှိရှင်
ဆိုတော့နှွေဦးရသည်ဆိုတော့ May June လောက်ဖြစ်
ဟုတ်ဟုတ် May April May June ပေါ့နော်တော်တော်များများသွားရတာက April
ဆောင်းဦးဆိုတော့ August
ဟုတ်ဟုတ်
September
month ဘောနော်ညီမတို့ဆိုရှင်ညီမတို့ဆိုဒီတစ်ခါက October November ဘောနော် October November အတိုင်းမဟုတ်ဆိုဒါမဲ့ရှောက်မယ်ဆိုရှင်ကသူကအခု spring ရှောက်မယ်ဆိုရှင်အခုဆိုရှင်ဒီဒီ October November ကြေးကသူတို့က application process ဖွင့်နေဖွင့်ပြီးတော့ရှောက်ရတယ်ဗောနော်ရှောက်ပြီးတော့မှသူကအဲ့မှာ application process ဒီဇင်ဘာလောက်မှာလုပ်ပြီးွားပြီဆိုရှင် interview section ဝင်ရတယ်ဝင်ပြီးတော့မှအဲ့ interview section ဝင်ပြီးရအောင်မှမပြီးသေးဘူးဗောနော်သူတို့ကဘာလုပ်ရလဲဆိုဒီ US Department ဘက်ကနေပြီးတော့ဟိုပြန်ပြီးတော့ဟိုခွင့်ပြုဒီပြန်ပြီးတော့selection ပြန်လုပ်ပြီးတော့မှနောက်ဆုံးသွားရတာမျိုးပေါ့နော်ပြီးရင် visa process တွေလုပ်တာမျိုးကြီးအဲ့လိုပုံစံမျိုးကြီးနဲ့သွားရတယ်ပေါ့ဆိုတော့အဓိကကတော့ fall ရှောက်မယ်ဆိုလို့ဆိုရှင်ကကြောင်းညီမတို့ကဒီနှစ်စားတော့ခရီးရရှောက်အဲပြောရပြီဆိုရှင်ဒီ August မှာဒီဟိုဟာ spring ကိုသွားခြင်းနဲ့လူဆိုရှင်ဒီ October November လောက်ခရီးရအဲ့လိုမျိုးရှောက်ပေါ့နော်အဲ့လိုပုံစံမျိုးကြီး
ဒီမှာ exchange program က၅ပတ်မလေ့လာခင်အချိန်ရတဲ့ဟိုလေ့လာပြီးတဲ့အချိန်မှာကိုဘာတွေကိုသိလာလဲ
ဟုတ်အော်လေ့လာပြီးတဲ့အချိန်မှာကပို့ပြီးတော့အဲ့လိုအထောက်အကူပြုရပေါ့နော်။ဒါဆိုညီမမလာခင်တော့ဆိုလို့ရှိရင်ညီမကဒီ art and craft နဲ့ပေးမှာရောဒီစုံဦးတီထွင်းနဲ့ပေးမှာရောညီမလှုပ်လာ၃နှစ်လောက်ရှိပြီပေါ့နော်။ဒါပေမဲ့ဟိုကိုဟိုအဖြေရှာမရတဲ့ဟာကြီးလည်းရှိရဲဆိုတော့ဒီ academic program ကို join ပြီးရတဲ့အချိန်မှာအခွင့်အလမ်းတွေလည်းရလာရဲ့ပြီးတော့အဓိကကသူတို့အနေနဲ့ရောဘယ်လိုမျိုးကြီးလုပ်နေရလဲ။ကိုကရောဘယ်လိုလမ်းကြောင်းလုပ်နေရလဲ။အဲ့အဲ့အမျိုးကြီးမြင်လာပြီးတော့တော်တော်လေးဟိုအထောက်အကူပြုရပေါ့နော်အဲ့လိုမျိုးရှိပါရဲ့ကို
ဟို Texas အပြင်တခြားပြည်ဒီနယ်တွေရောက်သေးလဲ
ဟုတ်ဆိုတော့အဲ့မပြင်ပါဘူးညီမတို့ New York, Philadelphia နဲ့ Washington DC တိုင်းနောက်ဆုံးပေါ့နော
် Pennsylvania ပေါ့နော်
Philadelphia ညော့မာဂျာညီမတို့ကဘာလေးလာရလဲဆိုတော့အတိကညီမတို့ဒီ UN ကိုသွားတာမျိုးကြီးရှိရယ် UN မှာသွားပြီးတော့အတိကကဟိုလေးလာရရဟာမျိုးကြီးတောက်ကမ्यू ဇီယမ်တွေသွားပြီးတော့လေးလာရရယ် Now Philadelphia ကျတော့လေညီမတို့ဒီသူတို့ရဲ့ဒီtreatment တွေကိုညီမတို့လိုက်ပြီးတော့လေ့လာရတယ်ပေါ့အဓိကကတော့ညီမတို့ဒီ study tour ပေါ့နော်ဒီ US culture နဲ့ပတ်သက်ပြီးတော့ study tour ဖြစ်တဲ့ခါကျတော့အဲ့တပတ်လုံးအောင်လုံးဝဟိုအလိုစာရေးထိုင်ရေးနေရာမဟုတ်ဘူးအဲ့လိုမျိုးဒီ museum တွေသွားလေ့လာရတယ်အဲ့လို UN သွားလေ့လာရတယ်အဲ့လိုပုံစံမျိုးကြီးရှိရပေါ့နော် Washington DC ရောက်လာတဲ့ခါကျတော့ညီမတို့ White House ကိုညီမတို့သွားလေ့လာရတယ်ပေါ့နော်ဆိုတော့ညီမတို့ဒီ fall 2023ကအရန်ကန်ကောင်းတဲ့ cohort ပေါ့နော်ဘာဆိုရှေ့ကဒီအကောဟော့တွေမှာဆိုရှင်ဒီ white house တွေကိုဝင်ခွင့်မရအောင်ဒါပေမဲ့ညီမတို့ဒီ cohort မှာဆိုညီမတို့ white house တွေကိုဝင်ခွင့်ရရယ်ဝင်ခွင့်ရပြီးတော့ဒီဒီမှာဆိုရှင်ဘယ်လိုမျိုးကြီးactivities တွေလုပ်ခဲ့လဲဒါမျိုးကြီးကိုညီမတို့လေ့လာရယ်ပြီးတော့နောက်ဆုံးညီမတို့ DC မှာကကြတော့ဒီ embassy ကနေပြီးတော့ certificate ပေးရပေါ့နော်ဒီအဲ့ရခိုင်နာတွေကိုညီမတို့အဲ့လိုမျိုးလုပ်တာမျိုးရှိပါတ
ယ်။ဟုတ်ကဲ့ပါအမြင်များဖို့အခုလို video ကိုလာပြီးတော့တစ်ဆုံမင်းမြန်ခွင့်အချိန်ပေးရတဲ့အတွက်ကျေးဇူးတင်ပါတယ
်။ဟုတ်ကဲ့ညီမကလည်းကျေးဇူးတင်ပါတယ်
ကို အောင်စီစဉ်တင်ဆက်ပေးခဲ့တဲ့တုဒ္ဒဆောင်လေအမေရိကန်တခွင်စီစဉ်ပါရှင်အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပေးကြပါမယ်ဒုတိယကမ္ဘာစစ်မတိုင်ခင်တော့ကကမ္ဘာမှာခဲနဲ့ငွေတတ်ထုအများဆုံးထုတ်လုပ်တဲ့နံမတူကဘော်ရင်းမိုင်းမုံရွာကကျင်းနီတောင်မော်ချီနဲ့ဟိန်းနာကတန်ဖြူအဖျိုက်နဲ့မိုင်းနေလို့မျိုးကမ္ဘာအဆင့်မီတတ်ထုအတွင်းနဲ့ထင်ရှားတဲ့မြန်မာနိုင်ငံမှာတွေ့ရှိထားပြီးတော့တတ်ထုတိုက်ပေါင်း 2000 ကျော်တဲက340လောက်ကိုပဲစီးပွားဖြစ်ထုတ်နိုင်သေးတဲ့အခြေအနေဖြစ်နေတဲ့အတွက်အခြေအနေပေးတဲ့တနေ့မှာတော့အများအပြားပေါ်ထွက်လာနိုင်ခြေရှိပါတယ်လို့ဩစတြေးလျနိုင်ငံကဘူမိဗေဒနဲ့ဓာတ်သတ္ထုရှာဖွေတူဖော်ရေးအကြံပေးဒေါက်တာအောင်ပွားကပြောပါတယ်ဒေါခင်မျိုးသက်ဆက်သွယ်မေးမြန်းထားပါတယ
်တဲ့မြန်မာနိုင်ငံမှာဒီသင်္ကန်းစားတာတွေပြောရတယ်ဆိုတာအခုမှမဟုတ်အချိန်လေးရပြီးခဲ့ပါအဲ့တော့ဒီမြန်မာနိုင်ငံမှာပေါ့နော်တကယ်ကမ္ဘာအဆင့်အမီပေါ့နော်ထုတ်လုပ်နိုင်မှုအနေအထားနဲ့ပတ်သက်ပြီးဆက်နေပြောပြပေးမယ
်ကျွန်တော်တို့တွေ့ရှိထားတဲ့သတ္တုတင်ရစာတိုက်ပေါင်း2000ကျော်မှာဒီနေ့စီးပွားပြည့်လုပ်နေတဲ့သတ္တုတိုက်တွေဟာဒီ30ကျော်40ကြားထဲမှာပဲရှိပါတယ်ဒီအဲ့ဒီအထဲမှာကမ္ဘာအဆင့်အမီ World Class သတ္တုတိုက်တွေအရင်ကလည်းရှိတယ်ကူလည်းထုတ်လုပ်နေတယ်ဥပမာဆိုရှင်ကျွန်တော်တို့ဘော်တွင်ခဲငွေတို့သတ္တုတွင်ကြီးတွေနောက်ပြီးကျွန်တော်မုံရွာကကျင်းဒီသတ္တုတွင်ကြီးတွေမော်ချီကတန်ဖြူအဖျိုင်းနဲ့သတ္တုတွင်ကြီးတွေနောက်ပြီးတော့မှကျွန်တော်တို့ဒီဟိန်းနာဟာမြင့်ကြီးကတန်ဖြူအဖျိုင်းနဲ့ပေါ့လေသတ္တုတွင်ကြီးတွေဟာဆိုရှင်ကမ္ဘာအဆင့်မြင့်သတ္တုတွင်ကြီးတွေလို့ကျွန်တော်ခေါ်လို့ရပါတယ်ပြီးတော့ဒီလိုသတ္တုတိုက်ကြီးတွေသတ္တုတွင်ကြီးတွေကိုမသိရသေးတဲ့အသေးချာအသေးစိတ်မတွေ့ရသေးတဲ့မလို့ရသေးတဲ့2000နီးပါးသောမြန်မာမျိုးတွေ့ရှိကြတဲ့သတ္ထုတိုက်တည်ရေကနေပြီးတော့ဒီလိုသတ္ထုတိုက်ကြီးတွေပေါ်မလာဘူးလားဆိုတဲ့မေးခွန်းကိုမေးစရာပါဒါကိုသိဖို့ကကျွန်တော်တို့အသေးစိတ်လေးသာတိုင်တာမှုရှာဖွေမှုတွေပြုလုပ်မှသာလျှင်ဒီလိုသတ္ထုတိုက်ကြီးတွေရှိလာနိုင်တယ်ဆိုတော့ပေါ်ထုတ်လို့ရပါတယ်ကျွန်တော်အနေနဲ့ယုံကြည်တာကတော့ကျွန်တော်နိုင်ငံမှာဒီ World Class သတ္ထုတိုက်ကြီးတွေရှိတဲ့အတွက်ကြောင့်ခုနကထပ်မံပြီးတော့လည်းဒီလိုသတ္ထုတိုက်ကြီးတွေတွေ့လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်
ဆရာအဲ့လိုမျိုးတတ်တူတိုက်ပေါ့နော်။ဘယ်နေရာတွေမှာရှိနိုင်တယ်လို့မှန်းပါပဲဆရာ
။ဒီကျွန်တော်တို့ဒီမြန်မာပြည်မှာတော့ဒီပေါ့လေ။ Metrogenic province ဆိုတဲ့အထုတိုက်ခိုးအောင်းနိုင်တဲ့ကြောက်သားတွေရှိတယ်။ဥပမာလိုဟာမျိုးပြောမယ်ဆိုရင်ဟိုတန်ဖြူအဖျိုက်နဲ့သူဟာမျိုးဆိုရင်တနင်္လာရီကမ်းမြောင်ဒေသနံပါတ်ရှမ်းပါမဘောင်ကြီးတောက်လျှောက်ပေါ့လေ။ဟိုဆိုမော်ချီတောက်လျှောက်မှာကျွန်တော်တို့ရှိနိုင်တာကိုတွေ့ရတယ်။နောက်ကအဲ့ဒီသူတို့နဲ့တွဲနေတဲ့ granite နဲ့ပတ်သက်တဲ့ဟာတွေအဲအဲပဝန်းကျင်တွေမှာရှိနိုင်တယ်နောက်ပြီးတော့မှကျွန်တော်တို့ဒီမုံရွာလိုသတ္တုတိုက်မျိုးတွေအားလည်းပဲဒီမုံရွာရဲ့ဒီ North South Extension ဒီဘုံတို့ Organic Aid တခြားတွေအားလည်းရှိလာနိုင်တယ်နောက်တစ်ခါကျွန်တော်တို့ဘော်တွင်းဆိုတဲ့ပဲအဲ့ဘော်တွင်း Organic အဲ့ပဝန်းကျင်နေရာတွေအားကျွန်တော်တို့ထပ်မံပြီးတော့အသေးစိတ်ရှာဖွေလေ့လာမှုတွေရှိမယ်ဆိုရှင်လည်းပဲကျွန်တော်ဒီဘော်တွင်းလိုသတ္တုတိုက်မျိုးကြီးတွေရှိလာနိုင်ပါတယ်နောက်တစ်ခါကျွန်တော်တို့ဒီကိုနပြောခဲ့တဲ့အတိုင်းပဲရှမ်းပြည်ရဲ့အရှိရှမ်းပြည်တပြည်လုံးပေါ့လေအဲ့ဒီညမျိုးတွေမှာလည်းပဲဒီတင်းတန်းစင်အဲ့လိုတတ်ထုတိုက်ကြီးတွေပေါ်လာလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်နောက်တစ်ခုကကျွန်တော်တို့ဒီဝါကိုပိုင်ဝါစတိတ်ပေါ့လေဟိုစားပြည်နယ်ကိုပိုင်အုပ်ချုပ်မှုမှာတွေ့တယ်ကျွန်တော်တို့ဒီမြန်မာပြည်ကတော့သေချာချာမသိဘူးအဲ့မှာတန်ဖြူထုတ်လုပ်မှုဟာကမ္ဘာပေါ်မှာတတိယအများဆုံးလို့ကျွန်တော်တို့ဒီ record မှာရေးထားပါတယ်ပြီးတော့ဒီအချက်ကမြန်မာပြည်ကအစိုးရလည်းမသိဘူးကျွန်တော်တို့ဘူမိပြည်သားပညာရှင်တွေလည်းမသိဘူးဒါမှမဟုတ်သူဝါပြည်နယ်ကနေပြီးတော့တတ်ထုထုတ်လုပ်မှုကိုအသေးစိတ်လေ့လာမှုတွေနဲ့လောက်ထားတာရှိပါတယ်ဒီအချက်ကဘာလို့ပြလဲဆိုရှင်ဒီလိုတတ်ထုတိုက်တွေဟာကျွန်တော်တို့အန်နုံဖြစ်ပြီမဲ့လို့သူတို့တွေတကယ်တွေ့ရှိထားတဲ့အတွက်ကြောင့်မြန်မာပြည်ဟာဒီလိုအင်ဂျီမားတဲ့တတ်ထုတိုက်ကြီးတွေတန်ဖြူတွေဟာဖြစ်ဖို့အလားအလာဖြစ်လာဖို့အလားအလာရှိတယ်လို့ကျွန်တော်ယုံကြည်ပါတယ
်ဆရာဒီကမ္ဘာအဆင့်မီတတ်ထုတိုက်တွေဖြစ်လာဖို့အတွက်ပေါ့နော်အခုကမြန်မာနိုင်ငံဆိုလို့ရှင်တကယ်တွန်းထွက်တင်စားတာတွေပေါ်ကြတယ်ဂျင်းနဲ့ဆက်ပြီးတော့ဆရာအခုလောလောဆယ်ပေါ့နော်ဒီတင်ထွက်တင်ရစားတယ်ကမ္ဘာအဆင့်မီဖြစ်လာဖို့အတွက်နော်ဘာတွေလုပ်ဖို့လိုပါလဲ
အဲဒီမှာကျွန်တော်နည်းနည်းပြောချင်တာကကျွန်တော်မြန်မာနိုင်ငံရဲ့ဒီသတ္ထုရှာဖွေထုတ်လုပ်မှုသမိုင်းလေးကိုနည်းနည်းလေးပြောချင်ပါအဲ့ဒါဘာလဲဆိုရင်ကျွန်တော်တို့1962ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်း1990ခုနှစ်ကျော်2000အဲ့ပတ်ဝန်းကျင်အထိကျွန်တော်တို့နှစ်ပေါင်းဟုတ်စားပေါ့လေ30ကျော်လောက်မြန်မာနိုင်ငံမှာတကားပိတ်ဝါဒကိုဒီစစ်အစိုးရနေပြောကျွန်တော်ကျင့်သုံးခဲ့အဲ့လိုကျင့်သုံးခဲ့တဲ့အတွက်ကြောင့်မြန်မာပြည်ကသတ္ထုတရားဇာတာကျွယ်ဝပြီမယ်လို့ရှာဖွေမှုတွေမလုံနိုင်ဘူးထုတ်လုပ်မှုတွေမလုံနိုင်ကျွန်တော်သိရတဲ့လောက်ဒီနှစ်ပေါင်း30ကျော်အချိန်တွင်းမှာ တထုတိုက်အသိရလို့ဟိုပေါ်ထွက်လာတာဂျန်နာသိန်းကြီးခဲတော့တိုက်ပဲတိုက်တစ်ခုပဲဂျန်နဲ့ဒီတထုတိုက်ကြီးကအရင်တော့တွေ့ပြီးသားတွေကိုဆက်လက်ပြီးတော့တူးဖုံနေကြတာပဲဖြစ်တယ်ပြီးတော့ဒီအချက်ကဘာကိုပြလဲဆိုရင်ကျွန်တော်တို့မြန်မာပြည်မှာတထုတရားသာသာကျွယ်ဝမိမဲ့တကားပိတ်ဝါဒဖြစ်တဲ့အတွက်ကြောင့်အပြင်ကကုမ္ပဏီတွေကလည်းဝင်ပြီးတော့မရှာနိုင်ဘူးပြည်တွင်းကုမ္ပဏီတွေကလည်းပဲကျွန်တော်တို့ဘာမှမလုပ်နိုင်ပြီးတော့ဘလောက်ကြီးပဲကျွယ်ဝကျွယ်ဝကျွန်တော်တို့ကတကားပိတ်ထားခြင်းဖြစ်ပါတယ်ပုတ်ခတ်ထားခြင်းဖြစ်ပါတယ်တရားစာသားပြောဒီအချက်ကသက်သေပြနိုင်တာက1990ခုနှစ်ကျော်ဒီစနစ်ကပြောင်းသွားပြီးမှ open door system ကိုကျင့်သုံးခဲ့ကြအဲ့လိုကျင့်သုံးခဲ့တဲ့အခါမှာနိုင်ငံခြားကုမ္ပဏီတွေလည်းဒလဟောဝင်လာတဲ့ပြည်တွင်းကုမ္ပဏီအသေးကြီးတွေလည်းပဲကျွန်တော်တို့အကြီးကျယ်လုပ်ခဲ့ပြီးတော့ဒီနေ့မြန်မာပြည်ကိုကြည့်မယ်ဆိုလို့ရှိရင်တတ်သူတိုက်နေရာအနှံ့ပဲသူတို့ရွှေထုတ်လုံးမှုနောက်ပြီးတော့မှတန်ပြူထုတ်လုံးမှုနောက်တကားကျွန်တော်တို့ကြောင်းမြက်ထုတ်လုံးမှုကြောက်စင်းထုတ်လုံးမှုအဲ့ဒီကဏ္ဍတွေကိုကြည့်မယ်ဆိုရင်မြန်မာပြည်နေရာအနှံ့အသေးသေးကနေကြီးကြီးအထိကျွန်တော်တို့အရွယ်စားမြေမှုဟိုမိုင်းနေသတ္တုတူဖို့ခြင်းတွေကိုပြုလုပ်နေရတယ်ပြီးတော့ဘာပြလဲဆိုရှင်နှစ်ပေါင်း30ကျော်တကားပိတ်ထားနေပြီးတော့တကားဖွင့်လာတဲ့တပြိုင်တည်းကျွန်တော်တို့မြန်မာနိုင်ငံမှာသတ္တုရှာဖွေထုတ်လုံးမှုတွေကိုအဲ့ဒီလောက်ကြီးကြီးကြီးမားမားကြဲကြဲပြန့်ပြန့်တွေးရှိနေရဟုတ်ကျွန်တော်တွေ့တယ်ဒီမြန်မာပြည်မှာနောက်ထပ်ဘာတွေလိုလဲဆိုလို့ရှင်စနစ်တကျခင်မီနီးပညာတွေနဲ့ရှာဖွေထုတ်လုံးမှုတွေလုပ်ဖို့လိုပါတယ်နောက်တစ်ခုကဒီသတ္တုရှာဖွေထုတ်လုံးမှုက investment energy ပါဒါကြောင့်မို့လို့ကျွန်တော်အနေနဲ့ဒီ mining law ဒီ internationally acceptable mining law ဒါဖြစ်ဖို့လိုတယ်ဒါမှသာလျှင်နိုင်ငံခြားကုမ္ပဏီတွေကလာရောက်ပြီးတော့မှကျွန်တော်တို့ဒီရှာဖွေထုတ်လုပ်မှုတွေကိုပြုလုပ်နိုင်ပါတယ်ထို့အပြင်ပဲ environmental ထိသိမ်းတဲ့နေရာမှာလည်းပဲခုလောလောဆယ်ကြည့်မယ်ဆိုရင်မြန်မာပြည်ဒီပြည်လုံးအထူးပြင်ရွှေထုတ်လုပ်မှုနေရာတွေမှာဆိုရင်တော်တော်ကြီးပတ်ဝန်းကျင်ပျက်စီးမှုတွေအများကြီးလူတိုင်းသိကြတယ်မြေရှားသတ္တုတိုက်ကိုရှာဖွေတဲ့အခါမှာပတ်ဝန်းကျင်ပျက်စီးမှုတွေအများကြီးရှိတယ်ဒါပါလဲဆိုရင်စီးစနစ်မရှိလို့ပဲ။တနည်းအားဖြင့် environment နဲ့ mining law ပေါ့လေ။ဒီ law တွေကိုတိတိကျကျမလိုက်နာလို့ပဲ။ဒီအရာတွေကိုအတိအကျလိုက်နာပြီးတော့ထုတ်လုပ်မယ်၊ရှာဖွေမယ်ဆိုလို့ရှိရင် environment နဲ့ပျက်စီးမှုဆိုတာရုပ်သွားပါမယ်။ဒါကြောင့်မလို့စနစ်တကျလိမ့်လာမှုတွေ၊တိုက်တာမှုတွေကျွန်တော်တို့အတိအကျလုပ်လိုက်မယ်ဆိုရှင်မြန်မာပြည်မှာ war class တာတုတိုက်ကြီးတွေသုံးဖို့ economically important တာတုတိုက်ကြီးတွေဆက်လက်ပြီးတော့ရှာဖွေဖော်ထုတ်နိုင်မယ်။ဒါဆိုရှင်မြန်မာပြည်ရဲ့စီဘွားရေးကဏ္ဍကိုအဓိကနေရာတစ်ခုအနေနဲ့ပြောအထောက်ပံ့ပေးမယ်လို့ကျွန်တော်ယုံကြည်ပါတယ်
။ဘူမိဗေဒပညာရှင်ဒေါက်တာဦးအောင်ဘွားရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော
်။ဒေါခင်မျိုးသက်ဆက်သွယ်မေးမြန်းတင်ပြပေးခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်စနေမနေ့ခင်းမှာလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။မကြာခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းကြေညာကိုမတ်စုမြတ်မို့တလှည့်ပြောပြပေးပါမယ်ရှင်။
အစ္စရေးလဒီပါလက်စတိုင်းဟာမတ်စ်စစ်သွေးကြောအဖွဲ့သားမှဒီကနေ့တောက်ကြနေမှာအပြန်လည်တိုက်ခိုက်မှုတွေကိုလုပ်နေကြပါတယ်။အစ္စရေးတစားကံတွေပြန်လည်လွတ်မြောက်လာရင်းနဲ့ဂါဇာကမ်းမြောင်ဒေသကိုဒီလူသားချင်းစာနာတဲ့အကူအညီတွေပို့ပေးနိုင်ရေးအတွက်ကို9ရက်ကြာယာယီအပြစ်ခတ်ရဆိုင်ထားမှုအဆုံးသတ်ပြီးတော့ဒီကနေ့ပြန်လည်တိုက်ခိုက်နေကြတာပါ။ယာယီအပြစ်ရသဘောတူညီမှုကိုချိုးဖောက်တယ်လို့နှစ်ဖက်လုံးကလည်းအပြန်လည်ပြစ်တင်ပါတယ်။အစ္စရေးဘက်ကဟာမတ်စစ်သွေးကြောတွေက rocket ဒုံးတွေနဲ့ပြစ်ခတ်တိုက်ခိုက်တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဂါဇာတောင်ပိုင်းကခန်ယူနစ်မြို့မှာရှိနေတဲ့သူတွေအနေနဲ့သူတို့ရဲ့လုံခြုံရေးအတွက်နောက်ထပ်တောင်ပိုင်းကိုဆက်သွားကြဖို့အတွက်အစ္စရေးဘက်ကစာရီကျဲခဲ့ပါတယ်။ပြန်လည်ပြုပြင်လို့မရတဲ့ရာသီဥတုဖောက်ပြန်မှုတွေဖြစ်လိမ့်မယ်လို့သိပ္ပံပညာရှင်တွေဟောအရင်ကတည်းကသတိပေးထားတဲ့အခြေအနေကိုအခုရောက်နေပြီလို့ဗြိတိန်တတိယမြောက် Charles ဘုရင်ကပြောကြားလိုက်ပါတယ်။ရာသီဥတုပြောင်းလဲဖောက်ပြန်တဲ့ဆိုးကျိုးကရက်တွေကိုကမ္ဘာတဝန်းသူကိုယ်တိုင်မြင်တွေ့နေရတယ်လို့အာရပ်စော်ဘွားများပြည်တော်စုဒူဘိုင်းမှာကျင်းပနေတဲ့ကုလသမဂ္ဂရဲ့ရာသီဥတုဆိုင်ရာညီလာခံ COP28 မှာ Charles ဘုရင်ကပြောကြားခဲ့တာပါ။အခုလက်ရှိကျင်းပနေတဲ့ဒီညီလာခံကနေရာသီဥတုဖောက်ပြန်မှုတားဆိုင်နိုင်ရေးလက်တွေ့အပြောင်းလဲတွေကိုဆောင်ရွက်နိုင်လိမ့်မယ်လို့မျှော်လင့်တယ်လို့လည်း Charles ဘုရင်ကပြောကြားသွားခဲ့ပါတယ်။မြန်မာနိုင်ငံရန်ကုန်နဲ့မန္တလေးစတဲ့မြို့ကြီးတို့ချို့မှာတော့ဓာတ်ဆီဆေးတွေဒီကနေ့ရုတ်တရက်တက်သွားပြီးတော့တချို့ဆိုင်တွေမှာဝယ်လို့မရတဲ့အခြေအနေဖြစ်နေပါရဲ့ရှင်။
နောက်ဆုံးရသတင်းကြေညာကိုမဆုမြတ်မုံကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bass နဲ့ John Dryden တို့ဖြစ်ပါတယ်ကျွန်မကဆုမွန်ပါရှင် VO ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါသေးရှင်
This program has come to you.